to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ Voice of America တိုင်း2020ပြည်နှစ်မတ်လ13ရက်တောက်ကြနေမနေ့ကအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းတူမီတာ3040 48ဒုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ Voice website burmese.voanews.com နဲ့ Facebook စာမျက်နှာ Voice Burmese News ကလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီကနေ့မနေ့ကအစီအစဉ်မျိုးဖြစ်ကျွန်တော်ရဲမထုံးကတာဝန်ယူတင်ဆက်ပေးသွားပါမယ်
ကျွန်တော်အောင်လင်းဟုတ်ပါဒီမိနစ်နားဆင်ရမယ့်သတင်းတွေမှာတော့မကြတဲ့အင်္ဂါပဲသမ္မတ်ထရန့်နဲ့တွေ့ဆုံခဲ့တဲ့ဘရာဇီးသမ္မတ်ဟာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံမှုရှိမရှိစစ်ဆေးခံနေရပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်ထိန်းချုပ်တဲ့အနေနဲ့လူစုလူဝေးနဲ့အခမ်းအနားတွေကိုပြန်လည်တုံ့တက်ဖို့စီစဉ်နေပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစော်ဝင်းလိုင်နဲ့သူကြီးညာပေးမှာပ
ါဒီသတင်းတွေအပြီးတင်ဆက်မဲ့သတင်းလွှာတစ်ပုဒ်မှာတော
့အရေးကြီးဆုံးထူးခြားတာအခုလေးလပိုင်းတကယ်ဆိုကျွန်တော်မြန်မာနိုင်ငံသားတွေကျွန်တော်မြန်မာပြည်ကိုပြန်ရမယ်အနည်းစင်မဲ့တော့တောင်းနေချီ
ကိုဗစ် -19 ရောဂါကကွယ်ဆောင်ရွက်နေတဲ့ထိုင်းစစ်ရုံတွေကမြန်မာရွှေ့ပြောင်းလုပ်သားတွေတကြံကာလနေရပြန်တဲ့အခါသတိပြုရမယ့်အခြေအနေသတိပြုဖို့ချက်ကိုမကြာခင်နားဆင်ရပါပဲ။ဒါပြင်ကိုရိုနာဗိုင်းရပ်စ်ကတက်ရောက်မှုရှိမဲ့ American စီးပွားရေးပေါ်ကြွန့်ကျင်သူတွေရဲ့ခံမှန်းသတိပေးချက်နဲ့ကိပကဘာနဲ့ထိစပ်မှုနေတဲ့နာဂဒေတာတွေမှာစစ်နောက်ဝန်တန်လိုက်လံစစ်ကူပြသေးမှုတွေရှိတဲ့အကြောင်းစားတဲ့သတင်းတွေကိုနားဆင်ရမယ့်အပြင်ကမ္ဘာသတင်းတွေကမြန်မာသတင်းကောက်ချက်ကိုလည်းတင်ဆက်ပေးသွားပါမယ်။ဒီသတင်းတွေမတိုင်ခင်တော့တောက်ကြနေမယ့်ထိတိုက်ရောက်နေတဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့ကိုစော်ဝင်းလိုင်တို့ကကြီးညာပေးပါမယ်ခင်ဗျာ
။မချန်ရင်ငါပဲဖလော်ရီယာကင်းနမှာရှိတဲ့အမေရိကန်သမ္မတပိုင်းမလာလာကိုပန်းဖြေဟိုတယ်မှာသမ္မတတော်နဲ့ထရန့်နဲ့တွေ့ဆုံရမှာဘရာဇီးသမ္မတဂျေရာဘောဆိုနာရိုနဲ့အတူလိုက်ပါခဲ့တဲ့ဆက်သွယ်ရေးရှိမှဗိုင်းရပ်စ်ကူးစက်နေရတွေ့ခဲ့ရတဲ့ကြောင့်ဘရာဇီးသမ္မတကိုယ်တိုင်လည်းကူးစက်မှုရှိမရှိစစ်ဆစ်ခံပြီးစောင့်ကြည့်နေရပါတယ်။အမေရိကန်ကိုသမ္မတနဲ့အတူလိုက်ပါသွားတဲ့ကိုယ်စားအဖွဲ့တစ်ခုလုံးကိုလည်းကျန်းမာရေးအတွက်လိုအပ်တဲ့အစီအမံတွေနဲ့ဆောင်ရွက်ထားတဲ့အကြောင်းဘရာဇီးသမ္မတရုံးကကြာသာပြင်းနေမှာပဲကြေညာချက်ထုတ်ပြန်ထားတာပါ။ဘရာဇီးသမ္မတရဲ့ဆက်သွယ်ရေးအရာရှိဖြစ်သူနဲ့ဘေးရင်ရှင်ထိုင်ခဲ့တဲ့သမ္မတထရန့်ကတော့ကူးစက်မှာမစိုးရိမ်တဲ့အကြောင်းကြာသာပြင်းနေကအလန်ဝန်ကြီးချုပ်နဲ့တွေ့ဆုံချိန်မှာပြောဆိုခဲ့တာပါ။နောက်ထပ်ကမ္ဘာ့ခေါင်းဆောင်တယောက်ဖြစ်တဲ့ကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းဇနီးဖြစ်သူမှာကိုရိုနာဗိုင်းရပ်စ်ကူးစက်တဲ့ရောဂါလက္ခဏာတချို့တွေ့ရတဲ့အတွက်တည်တံ့ခွဲပြီးစောင့်ကြည့်နေရပါတယ်။လန်ဒန်မြို့ကကနေဒါတစ်ခုကိုတက်ရောက်ခဲ့ပြီးတဲ့နောက်ကနေဒါဝန်ကြီးချုပ်ကတော့တခွေးဆက်ဆံရောဂါလက္ခဏာတွေကိုဗော်ဒူးနေနောက်ပိုင်းမှာစတင်တွေ့ရှိခဲ့တာဖြစ်တဲ့အကြောင်းလဲဝန်ကြီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကျဆင်းမှုတွေကြုံနေရတဲ့ကမ္ဘာ့ဗန္ဒယ်စီကွက်ကိုတည်ငြိမ်အောင်ကြိုးပမ်းတဲ့အနေနဲ့အမေရိကန်ဘူဘန်ကတော့ကျန်းသာပြင်းနေမှာပဲတိတိကျကျ5 trillion ရေရိုချင်းငွေနဲ့ဈေးကွက်မှာအားဖြစ်ပေးခဲ့တယ်လို့ဘီလီယံ60ကိုငွေစုစာချုပ်တွေလည်းဝယ်ယူခဲ့ပါတယ်
။အမေရိကန်အစုရှယ်ယာဈေးကွက် Wall Street အညွန်ဂိမ်းနေ1988ခုနှစ်ကအဆိုးအဝါဆုံးကျဆင်းခဲ့တဲ့ Black Friday နောက်ပိုင်းကျန်းသာပြင်းနေဟာအဆိုးအဝါဆုံးနေ့အဖြစ်ကြုံတွေ့ခဲ့ရပါတယ်။ Dow Jones ရဲ့အညွန်ဂိမ်းနေ100,000ကျသွားခဲ့တာပါ။အစုရှယ်ယာဈေးတွေဖြစ်တဲ့ S&P 500နဲ့ Nasdaq Composite တို့ဟာလည်းဈေးပစ်ချိန်မှာဆယ်ရာခန့်နှုန်းစီအသီးသီးကျသွားခဲ့ပါတယ်။ဥရောပတကအစုရှယ်ယာညွန်ကိန်းတွေဟာလည်းတိတိတသာထိုးကျသွားခဲ့တာမှာ Britain ပြင်သစ်နဲ့ Germany တို့မှာ6%ခန့်နှုန်းစီအသီးသီးကျခဲ့ပါတယ်။ Brazil ကအစုရှယ်ယာညွန်ကိန်းတွေကတော့15%ခန့်နှုန်းကျသွားခဲ့ပါတယ်။ဂျပန်နိုင်ငံက Nikkei ညွန်ကိန်းတွေဟာကျသွားပြီးနေ့ဈေးပစ်ချိန်မှာ4.4%ခန့်နှုန်း၊ Hong Kong က Hang Seng ညွန်ကိန်းတွေဟာ3.8%ခန့်နှုန်းတရုတ်နိုင်ငံရှန်ဟိုင်းမြို့ကအစုရှယ်ယာဈေးကတော့ 1.5% ခန့်နှုန်းနဲ့ဩစတြေးလျကအစုရှယ်ယာညွန်ကိန်းတွေက 900% ခန့်နှုန်းအတိအကျကျသွားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာတဝန်ခီးသွားလာမှုတွေရော့ကျသွားတဲ့အတွက်ရင်းနှံဈေးတွေလည်းကျသွားခဲ့ပါတယ်။လေကြောင်းလိုင်းတွေနဲ့အပန်းဖြေအပျော်စီးသင်္ဘောတွေရဲ့အစုရှယ်ယာဈေးတွေလည်းတိတိတသာကျသွားခဲ့ပါတယ်
။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုတားဆီးဖို့ကြိုးပမ်းတဲ့အနေနဲ့ဥရောပနိုင်ငံအားလုံးနီးပါးကခီးသွားတွေကိုဝင်ဝင်တားမြစ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်တစ်ပတ်သက်ကြီးညာလိုက်တဲ့ပေါ်ဥရောပထိပ်တန်းရာရှိတွေကကြာသာပြင်းနေမှာပဲဝေဖန်လိုက်ကြပါတယ
် The US decision to impose a travel ban was taken unilaterally and without
American ကတိုင်ပင်ဆွေးနွေးကြရင်မလုပ်ပဲခီးသွားတွေကိုတားမြစ်ဖို့တစ်ပတ်သက်ဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းဥရောပကွန်ရှင်ပြောခွင့်ရသူ Eric Mamma ကပြောဆိုသွားတာပါ အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုဥရောပသမ္မဂ EU အနေနဲ့လက်မခံနိုင်တဲ့အကြောင်းဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလီယန်နဲ့ဥရောပကောင်ဆီဥက္ကဋ္ဌချားစ်မိုက်ကယ်တို့ကလည်းပူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောဆိုခဲ့ကြတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာကမ္ဘာအခြေတည်တစ်ခုသာဖြစ်ပြီးကမ္ဘာတိုက်ကြီးတစ်ခုရဲ့ပြဿနာမဟုတ်တဲ့အတွက်တစ်ဖက်သက်ဆောင်ရွက်ချက်တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေလိုတဲ့အကြောင်းပူးတွဲကြေညာချက်ထဲမှာပြောဆိုထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာရာသီတုပ်ကွေးလောက်တော့စိုးရိမ်စရာမရှိတဲ့သဘောမျိုးမချန်လေးရင်ကပြောခဲ့ပြီးဘော်ဒူးနေကပဲခီးစွားတွေကန့်တတ်မဲ့အစီအစဉ်ကိုသမ္မတ်ထရန့်ကြေညာလိုက်တာပါ။ဗြိတိန်နဲ့အိုင်ယာလန်တို့ကလွဲလို့ဥရောပ26နိုင်ငံကလေကြောင်းခီးစဉ်တွေကိုတောက်ချနေညသကောင်ကစပြီးရပ်ပေါင်း30အမေရိကန်ကိုဝင်ဝင်မပေးဖို့တားမြစ်လိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းတားမြစ်ထားတဲ့ဥရောပနိုင်ငံတစ်ခုကခီးစဉ်တွေဗြိတိန်နဲ့အိုင်ယာလန်နိုင်ငံတွေကတဆင်လာမယ်ဆိုရင်ခွင့်ပြုမှာလားဆိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဥရောပကလာတဲ့အမေရိကန်နိုင်ငံသားတွေကိုဝင်ဝင်ကတ်တက်မထားပေမဲ့14ရက်ကြာကိုယ့်ဘာသာတရားစောင့်ကြည့်သွားမှာဖြစ်တဲ့ကြောင်းလဲသူတို့ကမိုက်ပန့်စ်ကအမေရိကန်ရုပ်သံ ABC ကိုပြောဆိုထားပါတယ်
။အသက်သေစေနိုင်တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာတဝန်းကအားကစားပွဲတွေကိုပါတည်တည်သာသာထိခိုက်လာနေပြီဖြစ်ပါတယ်။ဇူလိုင်လမှာကျင်းပဖို့ရှိတဲ့နေရာဒီအိုလံပစ်ပွဲတော်ကိုတင်းတင်းနောက်ကျပြီးကျင်းပတဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာပြောပါတယ်။ဒါပေမဲ့အဲ့ဒီလိုရွှေ့ဖို့မလို့အကြောင်းဂျပန်အရာရှိတွေကတော့ပြန်ပြောပါတယ်။အခုချိန်ဟာအနုလက္ခဏာဆောင်တဲ့လောက်ရတဲ့လောက်ဆောင်မဲ့အခြေမဟုတ်သလိုအတူအပြုတ်သဘောမဆောင်တဲ့အတွေ့အခေါ်တွေထားရမဲ့အခြေမဟုတ်ကြောင်းဂျပန်ဝန်ကြီးချုပ်ဟောင်းလည်းဖြစ်အိုလံပစ်ကျင်းပရေးကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ယိုရှီရိုမိုရီကပြောပါတယ်အခုချိန်မှာဖျားနာနေသူတွေရှိသလိုရောဂါရှိသလားဆိုတဲ့တန်တရားနဲ့အပြင်းမထွက်ပဲတီးကြခွက်နေတဲ့သူတွေရှိနေတယ်ဆိုတာသူသိထားကြောင်းဒါပေမဲ့အဲ့ဒီအတွက်အိုလံပစ်ပွဲကြီးတစ်ခုလုံးကိုမဖြစ်နိုင်ကြောင်းပြောပါတယ်။အခုလအစောပိုင်းမှာကျင်းပခဲ့တဲ့တိုကျိုမာရသွန်ပွဲကိုလည်းထိပ်တန်းအပြေးသမားတွေကပါဝင်ရှင်ပြိုင်ခွင့်ပြုခဲ့ပါတယ်။အမေရိကန်ကယူတာဘတ်စကက်ဘောအသင်းကအားကစားသမားတအူးမှာကိုရိုနာဗိုင်းရပ်စ်ကူးစက်နေကြောင်းတွေ့ရှိခဲ့တာကြောင့် NBA ဘတ်စကက်ဘောအားကစားပွဲတွေကိုရက်အကန့်အသတ်မရှိဆန်းငံ့ထားပါတယ်။တခြားကောလိပ်ဘတ်စကက်ဘောပွဲတွေ၊ဟော်ကီပြိုင်ပွဲတွေကိုလည်းပြိတ္တမပါပဲကျင်းပတာရက်အကန့်အသတ်နဲ့ရွှေ့ဆိုင်းထားတာတွေလုပ်ခဲ့ပါတယ်။စပိန်နိုင်ငံကရီယယ်မက်ဒရစ်ဘတ်စကက်ဘောအသင်းကအားကစားသမားတယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်နေကြောင်းတွေ့ရှိခဲ့တဲ့အတွက်လာလီဂါဘောလုံးပြိုင်ပွဲတွေရဲ့နောက်ထပ်ပွဲစဉ်နှစ်ခုဆက်တိုက်ကိုလည်းရက်ဆိုင်းထားလိုက်ပါတယ်။
ဒီ American Dam နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5မီတာ32 kHz 933 5မီတာ40 kHz 9683 5မီတာ48 kHz 6153ညာနဲ့ဒုတိယနာရီဝက်မှာ5မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
်။ဒီ American Dam မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်ထိန်းချုပ်ရေးအစီအစဉ်ဒီစရီတစ်ပိုင်းဖြစ်လူစုလူဝေးနဲ့အခမ်းအနားတွေကိုပြန်လည်သုံးသပ်ဖို့နဲ့စောင့်ကြည့်စစ်ဆေးဖို့စီစဉ်နေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကမ္ဘာတဝန်းပြန့်နှံ့နေတဲ့ကာယရောဂါအဖြစ်ကြီးညာလိုက်ပြီးနောက်တည့်ဖြစ်တဲ့ကြာသပတေးနေ့မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ဦးဆောင်ကျင်းပတဲ့အရေးပေါ်အစည်းအဝေးမှာဆွေးနွေးခဲ့တာဖြစ်ကြောင်းလည်းပြည်ချိုင်းဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါ။နိုင်ငံကမှာကူးစက်မှုတွေဟာလူစုလူဝေးနဲ့တက်ရောက်တဲ့ပွဲလန်ခန်းသားတွေကနေကူးစက်တဲ့တာရကတွေတွေ့ရတဲ့အတွက်မြန်မာနိုင်ငံမှာလည်းအစိုးရကဦးစီးချင်းပါတဲ့လူများပြားတက်ရောက်တဲ့ခန်းသားတွေအစည်းအဝေးတွေချင်းပါမဲ့အစီအစဉ်တွေကိုပြန်သုံးသပ်မယ်လို့လည်းဖော်ပြထားပါတယ်။ဘုရားဘာသာဝင်အများစုရှိရမြန်မာနိုင်ငံမှာဘုရားပထိုးတွေကိုလူများပြားလာရောက်လေ့ရှိရတဲ့အတွက်ခန္ဓာကိုယ်ပူချိန်စောင့်ကြည့်စစ်ဆေးသွားမှာဖြစ်တယ်လို့ဒါတလို့ယောဂကုသမှုနှုန်းများတဲ့နိုင်ငံတွေကနေမြန်မာနိုင်ငံကိုရောက်လာတဲ့သူတွေကိုစစ်ဆေးတာတရားခွဲပြီးစောင့်ကြည့်ရတွေလုပ်မယ်လို့လည်းဆိုပါတယ်။သက်ဆိုင်ရာတိုင်းနယ်ပြည်နယ်အစိုးရတွေအနေနဲ့လည်းယောဂစောင့်ကြည့်စစ်ဆေးတာတွာလာမှုတွေကိုကန့်တတာလိုအပ်ရင်တည်ထောင်ခွဲထားနိုင်မယ့်နေရာတွေကိုပြင်ဆင်ဖို့လည်းဆွေးနွေးကြတာပါ။လည်းတလို့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူဖြစ်အတည်ပြုထားတဲ့သူတော့တယောက်မှမရှိသေးပါဘူး။ဒါပေမဲ့လည်းမြန်မာနိုင်ငံကကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံနဲ့ကပ်ရက်ရှိနေပြီးကူးလူဆက်ဆံမှုတွေများပြားတဲ့အတွက်ယောဂအန္တရာယ်နဲ့ကျောင်းမှာစိုးရိမ်မှုတွေရှိနေတယ်လို့နိုင်ငံတချို့ကလည်းခီးစွားတာတွေကိုကန့်တတ်တာတွေသတိပေးချက်ထုတ်ပြန်ထားတာတွေလည်းရှိနေပါသေးတယ်။
အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်နဲ့ပထမဆုံးသေဆုံးသူရှိလာပြီဖြစ်ကြောင်းအစိုးရကကြာသပတေးနေ့မှာပြောကြားလိုက်ပြီးဒီဗိုင်းရပ်စ်ဖို့ကိုတိုက်ဖျက်ဖို့ကြိုးစားတဲ့အနေနဲ့ညူဒီလီမျိုးကစာတင်ကြောင်းတွေကာပွဲရုံတွေနဲ့ရုပ်ရှင်ရုံတွေကိုလည်းအခုလကုန်အထိပိတ်ထားဖို့အမိန့်ထုတ်လိုက်ပါတယ်။တန်ပြီတောင်ပိုင်းကနာဒါကပြည်နယ်အတွင်းကအင်္ဂါနေ့မှာသေဆုံးသွားတဲ့အသက်86နှစ်အရွယ်အမျိုးသားဟာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသွားတယ်ဆိုတာအတည်ပြုလိုက်နိုင်တာကြောင့်သူနဲ့ထိတွေ့ဆက်ဆံခဲ့သူတွေဘယ်သူတွေဖြစ်မယ်ဆိုတာကိုလိုက်လံစုံစမ်းနေတယ်လို့ဆိုပါတယ်။အခုချိန်ထိလူပေါင်း 4600 ကျော်တည်ဆုံးခဲ့ပြီးတရုတ်နိုင်ငံနဲ့လည်းနယ်နိမိတ်ချင်းထိစပ်နေတဲ့လူဦးရေ 1.3 ဘီလီယံရှိတဲ့အိန္ဒိယနိုင်ငံဟာဒီဗိုင်းရပ်စ်ပိုးရဲ့ဒဏ်ကိုအဆိုးဆိုးဝါးဝါးမခံစားရသေးပါဘူး။တတနေ့ကစပြီးအိန္ဒိယကိုလာလေကြမဲ့ကမ္ဘာလှည့်ခီးစည်တွေအတွက်ပြည်ဝင်ဝင်ကင်စာထုတ်ပေးတာကိုကန့်သတ်ပေးပေမဲ့အကြောင်းအိန္ဒိယနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်တွေကနယ်စပ်ကိတ်တွေအလုံးကိုပိတ်ထားတဲ့အကြောင်းကြေညာပြီးနိုင်ပိုင်းအကြာမှာပဲဒီရောဂါနဲ့တည်ဆုံးသူရှိလာပြီဖြစ်ကြောင်းအိန္ဒိယအစိုးရရဲ့ကြေညာချက်ထွက်လာတာပါ။
အမေရိကန်နဲ့ညွန်မောင်းတပ်ဖွဲ့တွေရှိရာ UN နိုင်ငံကစစ်ကန်ကုတ်ကိုရော့ကက်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့မှုကိုတုံ့ပြန်မှုနီလန်ပေါင်းစုံစဉ်းစားထားတဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးမတ်ကက်စပါကပြောလိုက်ပါတယ်။တိုက်ခိုက်မှုဟာ UN ကအားပေးထောက်ခံထားတဲ့တပ်ဖွဲ့တွေရဲ့လက်ချက်ဖြစ်နေတယ်အမေရိကန်ကပြောထားတာပါ။ဝန်ကြီးအက်စပါကတော့အမေရိကန်ပြည်သူတွေအကျိုးစီးပွားရေးနဲ့မဟာမိတ်တွေပေါ်တိုက်ခိုက်မှုတွေကိုအမေရိကန်အနေနဲ့သိခံမှာမဟုတ်တဲ့အကြောင်းပင်တဂွန်စစ်ဌာနချုပ်မှာကြာသာပေးနေကပဲတင်းနောက်တွေကိုပြောတော့ပါတယ်။ကျူးလွန်သူတွေတာဝန်ခံရမှာဖြစ်သလိုအမေရိကန်ရဲ့စစ်ကန်တွေကိုလာတိုက်ပြီးအမေရိကန်တွေထိခိုက်တိုက်ချေခဲ့ရတဲ့လူရက်ကနေတိတ်ဆောင်လို့မရတဲ့အကြောင်းလည်းပြောခဲ့တာပါ။ယူရိုနိုင်ငံဘက်ကရမျိုးတို့မြောက်ဘက်ကတာချီစစ်ကန်မှာရော့ကက်တုံးအများအများနဲ့ပြစ်ခတ်ခံခဲ့ရတဲ့အတွက်အမေရိကန်စစ်တီနူးနဲ့ဗြိတိသျှစစ်တီတူတိုက်ဆုံခဲ့သလိုအမေရိကန်ဗြိတိန်နဲ့ပိုလန်နိုင်ငံက14ရောက်လည်းထိခိုက်ဒဏ်ရာတွေရရှိခဲ့ကြတာဖြစ်ပါတယ်။
အာဖဂန်နစ္စတန်မှာရှိတဲ့တာလီဘန်အဖွဲ့နဲ့ရထားတဲ့သဘောတူညီချက်ကိုအမေရိကန်အစိုးရကမဆွတ်လွတ်နိုင်သေးပေမဲ့ဒီသဘောတူညီချက်ဟာအဆုံးသတ်မှာပြတ်သွားမယ့်အလားအလာတွေတွေ့ရကြောင်းဒေသထဲမှာရှိတဲ့အမေရိကန်စစ်တပ်အကြီးအကဲကပြောပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေရှော့ချရေးအတွက်သဘောတူထားကြပေမဲ့အာဖဂန်နစ္စတန်နိုင်ငံတဝန်းအကြမ်းဖက်တိုက်ခိုက်မှုတွေဆက်လက်ဖြစ်ပေါ်နေတာကစိုးရိမ်စရာဖြစ်နေကြောင်းအမေရိကန်ဘူကုကဲရေးဌာနကဗိုလ်ချုပ်ကြီးကနေတမကင်းစီကကြာသပတေးနေ့မှာပြောပါတယ်ကာတာနိုင်ငံဒိုဟာမြို့မှာဖေဖော်ဝါရီလအတွင်းအမေရိကန်နဲ့တာလီဘန်အဖွဲ့တို့လက်မှတ်ထုတ်လိုက်တဲ့သဘောတူညီချက်အရအမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့တွေအာဖဂန်နိုင်ငံထဲကနေ14လအတွင်းထွက်ခွာသွားပြေးကြရမှာဖြစ်ပါတယ်လာမယ့်ရက်ပေါင်း135ရက်အတွင်းလက်ရှိရှိနေတဲ့တပ်ဖွဲ့အင်အား 13,000 ကနေ 8,600 အထိရှော့ချနိုင်ရေးအတွက်အာဖဂန်မှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေအခုသတင်းပတ်မှာစတင်ထွက်ခွာကြရမှာဖြစ်ပါတယ်
တောက်ကြနေမနဲ့နောက်ဆုံးရသတင်းတွေကိုကုအောင်လူဦးနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြပေးကြတာပါ။အခုသတင်းဆောင်မတွေနားဆင်ကြပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်မှာလုပ်ငန်းတွေထိခိုက်လာရကတိုက်ပွဲစီးပွားရေးကျဆင်းတဲ့အထိကြုံရမှာကိုစိုးရိမ်မှုတွေလည်းကြီးထွားလာနေပါတယ်။ဒီအတွက်လည်းစီးပွားရေးထိခိုက်နေတဲ့လုပ်ငန်းတွေအလုပ်သမားတွေဆုံးရှုံးမှုတွေကနေတက်တာရရစီဖို့ရေတိုအစီအစဉ်တွေကိုလည်းသမရအင်ဖြူတော်ကစဉ်းစားနေပါတယ်။ဒါပေမဲ့လည်းဗိုင်းရပ်စ်ကူးစက်မှုတွေများလာတာနဲ့အမျှစီးပွားရေးပေါ်ရိုက်ခတ်မှုတွေကြီးထွားလာနေတဲ့အတွက်ပြန်လည်နလန်ထူဖို့ပို့ချေရနိုင်တယ်လို့လည်းကြွညစ်သူတွေကသတိပေးနေကြတဲ့အကြောင်း VOA သတင်းတောက် Brian Bedden ရဲ့သတင်းဆောင်မကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်။
ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကကမ္ဘာကပ်ရောဂါဖြစ်သတ်မှတ်ထားတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတဲ့အမေရိကန်မှာစီးပွားရေးအရထိခိုက်မှုတွေကြုံရမှာကိုလည်းစိုးရိမ်မှုတွေကြီးထွားလာနေတာပါ။ဝါရှင်တန်ခြေဆိုင်ဘိုင်ပါတီဆန်ပေါ်လစီစင်တာကစီးပွားရေးလေးလံဆန်းစစ်သူဝီလျံဟော့ဂလန်ကတော့စီးပွားရေးပေါ်ရိုက်ခတ်လာဖို့တည်ကြတဲ့လောက်ရှိနေတယ်လို့သုံးသပ်ပါတယ်။
We would expect that this is going to potentially be a weak economic period for the United States.
American Pyongyang Zoo မှာစီးပွားရေးအားနည်းတဲ့ကာလတစ်ခုနဲ့ကြုံရနိုင်မယ်လို့ခန့်မှန်းရပါတယ်။ကြိုတင်တွက်ချက်ထားတဲ့ဖွံ့ဖြိုးမှုမျိုးတော့တွေ့ရမှာမဟုတ်ပါဘူး
။ပျော်စီးသမောတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြုံရတယ်လို့လေရင်ခီးစင်တွေအကြီးအကျယ်ဖြစ်သင့်ခဲ့ရတာကြောင့်ခီးသွားလုပ်ငန်းမှာဆိုရင်လည်းအကြီးအကျယ်ထိနာနေတာပါ။လူစုလူဝေးမလောက်ချဖို့တိုက်တွန်းချက်တွေကြောင့်စီစဉ်ထားတဲ့ညီလာခံတွေဂီတာပွဲတွေအားကစားပွဲတွေကိုဖျက်နေရတယ်လို့စားတောက်ဆိုင်တွေဖျော်ဖြေလုပ်ငန်းတွေကလည်းဆက်လက်ရပ်တည်နေရေးကြိုးပမ်းနေရပါတယ်။ကားပစ္စည်းထုတ်လုပ်တဲ့တရုတ်နိုင်ငံကဆက်ရုံနဲ့မှလုပ်ငန်းတချို့ရပ်ဆိုင်ထားရတဲ့အတွက်အမေရိကန်ကားလုပ်ငန်းတွေထုတ်လုပ်မှုလျှော့ချရမှာကိုလည်းစိုးရိမ်နေကြတာပါ။ဗန္ဓာရေးဈေးကွက်တွေမှာလည်းမရေမရအခြေအနေတွေပေါ်စိုးရိမ်မှုတွေနဲ့အတူ stock share ဈေးတွေ၊ရင်းနှံဈေးတွေစံချိန်ချိုးအောင်ထိုးချနေပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ဗိုင်းရပ်စ်ကူးစက်မှုတွေကိုဟန်တားဖို့ရည်ရွယ်ပြီးဥရောပနိုင်ငံအားလုံးနီးပါးကခီးသွွားတွေကိုတားမြစ်လိုက်သလိုစီးပွားရေးထိခိုက်မဲ့လုပ်ငန်းတွေအလုပ်သမားတွေတက်တာရရစေမဲ့အစီအစဉ်ကိုလည်းကြီးညာခဲ့တာပါ။ဒီချိန်ထဲမှာပဲတိုက်ပြည်စီးပွားရေးအခြေအနေပေါ်မစိုးရိမ်ကြဖို့လည်းနှစ်သိမ့်ခဲ့ပါတယ်
။ This is not a financial crisis.This is just a temporary moment of time.
ဒါဘာသာရေးအကျတည်းမဟုတ်ပါဘူး။ယာယီအခိုက်အတန့်သာဖြစ်ပြီးနိုင်ငံတကာနိုင်ငံအနေနဲ့ရောကမ္ဘာကြီးတစ်ခုလုံးအနေနဲ့ပါအတူတကွကြော်လွားနိုင်မှာပါ
။တမန်ထွန်းကတော့ယာယီအဖြစ်ခုနေရှက်ချပေးဖို့ထိခိုက်လာမဲ့စီးပွားရေးလုပ်ငန်းတွေအလုပ်သမားတွေကိုချင်းဝေထုတ်ပေးဖို့လည်းဆိုပြထားတာပါ။နေထိုင်မကောင်းတဲ့အလုပ်သမားတွေအတွက်လစာအပြည့်နဲ့ခွင့်ခံစားဝင်ယာယီထည့်သွင်းဖို့လည်းစဉ်းစားထားပါရဲ့။ဒါမှမဟုတ်လက်တွေမှာ ဘလို့အကောင့်ထဲပုံလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိဘူးလို့လဲ Texas Tech သူကစီးပွားရေးပညာကတိကဆရာ Bradley Cole ကပြောပါတယ်
Usually in the business world, this is something that business people would become very, very concerned about and typically not like.
ဖြစ်လေဖြစ်တာရှိတာကတော့စီးပွားရေးလောကမှာဒါမျိုးကိုလုပ်ငန်းရှင်တွေကအမြဲတမ်းစိတ်ပူတတ်ကြတယ်လို့တိုက်လည်းမတိုက်ကြပါဘူး။ဒါပေမဲ့လည်းအခုချိန်မှာကဒုတိယအကြမ်းဖက်ရေးပြဿနာနဲ့ရင်ဆိုင်နေရတဲ့အချိန်မှာ
သမားရဲ့အရေးပေါ်သုံးစည်းကိုအတည်ပြုနိုင်ဖို့ကတော့ကွန်ဂရက်စ်တော်ကအတိုက်ခံဒီမိုကရက်တစ်ရဲ့ထောက်ခံမှုတွေရဖို့လည်းလိုပါတယ်။ဒီမိုကရက်တစ်ကတော့စီးပွားဆိုင်ရာစံသက်စစ်ဆေးမှုတွေပြည်သူဆန်ရှောက်မှုတွေအလွတ်လပ်မဲ့ခံစားခွင့်နဲ့လူမှုဖွံ့ဖြိုးရေးအစီအစဉ်တွေအတွက်တိုးမြင့်သုံးစွဲဖို့တွေကထည့်သွင်းဖို့လိုလားနေကြတာပါ။ Bipartisan Policy Center ကစီးပွားရေးလေးလံဆန်းစစ်သူဟိုကလန်ကတော့အကျိုးရှိမဲ့အသုံးစည်းလို့မြင်ပါတယ်။
It will add to the federal deficit in the short term, but that's important if it means protecting the safety and security of the American public.
ဒီလိုအပြင်လူငွေပြနေတဲ့အစိုးရအသုံးစိတ်ပိုများသွားနိုင်ပါတယ်။ဒါပေမဲ့လည်း American လူထုဘေးကင်းလုံခြုံအောင်ကာကွယ်ပေးဖို့နဲ့လိုအပ်နေတဲ့စီးပွားရေးအပေါ်ယုံကြည်မှုတွေကိုပြန်လည်တည်ဆောက်ဖို့ဆိုရင်တော့ဒါကအရေးကြီးပါတယ်
။ချင်းချင်းတွေကတော့ထိခိုက်နေတဲ့သူတွေလိုအပ်နေတဲ့အခွင့်အရေးတွေချက်ချင်းရနိုင်မှုနဲ့ရောဂါကူးစက်မှုတွေဆုံးသက်သွားတဲ့အခါစီဝါရေးမြင်းမြန်ဆန်းဆန်းပြန်လည်နလန်ထုတ်ဖို့အတွက်ဆိုရင်တော့ရေဟောအစီအမံတွေကိုအမြဲဆုံးစဉ်းစားဆုံးဖြတ်ဖို့လိုတယ်လို့လည်းသတိပေးထားကြပါရခင်ဗျာ
ကောင်းလင်းပြောပြသွားတာပါအခုတော့ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းလုသွားရည်နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုနားဆင်ရပါမယ်ထိုင်းနိုင်ငံတဝန်ဆက်ယုံရှစ်တောင်းမှာ COVID-19 virus ပိုးကြိုတင်ကာကွယ်စောင့်ကြည့်စစ်ဆေးရေးလှုပ်ဆောင်မှုထိုင်းစစ်မှုဝန်ကြီးဌာနကမတ်လ17ရက်နေ့ကထုတ်ပြန်ခဲ့တာကြောင့်မြန်မာလူထုမှတန်းတဲ့ချီလှုပ်လှုပ်နေတဲ့ဆက်ယုံလုသားတွေသတိပြုကြဖို့အတွက်မြန်မာလူထုမှရေးဆောင်ရွက်နေသူတွေကသတိပေးပြောကြားကြပါတယ်။ဒါ့အပြင်တကြံကာလ၄ရက်ပြန်လူမြန်မာတွေကိုလည်းထိုင်းကိုပြန်လာရင်ရောဂါလက္ခဏာတွေကို14ရက်စောင့်ကြည့်မယ်လို့ထုတ်ပြန်ထားပါတယ်။ VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းစစ်မှုဝန်ကြီးမစ္စတာစူရိယကကိုရိုနာ COVID-19 ကြိုတင်ကာကွယ်နိုင်ရေးအတွက်ထိုင်းနိုင်ငံတဝန်းလုံးမှရှိတဲ့စစ်ရုံပေါင်း 8,000 မှာဗိုင်းရပ်စ်ပိုးကာကွယ်ရေးလုပ်ငန်းတွေကိုစတင်လုပ်ဆောင်ဖို့ညွှန်ကြားချက်ထုတ်ပြန်လိုက်တာပါမြန်မာလူသမားကုညီရေးအဖွဲ့ဖြစ်တဲ့ EAC မဟာဗိတ်အဖွဲ့ကကိုရဲမင်းကအခုလိုပြောပြပါတယ
်စူရိယပေါ့နော်ကျွန်တော်တို့မစ္စတာစူရိယကနေပြီးတော့ကျွန်တော်တို့ COVID-19 ကိုကြိုတင်ကာကွယ်ရေးလုပ်ငန်းတွေမှာထိုင်းနိုင်ငံတဝန်းလုံးမှရှိတဲ့စစ်ရုံပေါင်း 8,000 ပေါ့နော် 8,000 ကျော်ဗိုင်းရပ်ပိုးကာကွယ်အတွက်လုပ်ငန်းတွေစတင်လုပ်ဆောင်ဖို့ညွှန်ကြားချက်ထုတ်အော်အခုသူထုတ်ပြန်ထားတဲ့ချက်ထဲမှာဆိုရင်ကြီးကြီးတယ်။ဟိုဒီအလုပ်ငန်းငွေထဲမှာဟိုဝန်ထမ်းတွေဒီပိတ်ချာစနစ်တရားနဲ့ဟိုပစက်ပိတ်တွေကဆက်ပိတ်ချာလုပ်ဖို့ပြီးတော့ဒီစက်ရုံလုပ်ရုံထဲမှာဟိုကျွန်တော်တို့ယောဂပို့အတွက်ဒီအဆောက်အဦတက်လေကားတွေစက်ရုံဝင်ထွက်တွေနောက်ဆုံးဒီဟိုတန့်စင်ငန်းတွေအိမ်နာတွေအစဒီကျန်းမြင့်တွေအစအကုန်လုံးဒီပို့သက်ဆေးတွေချမ်းဖို့ဒါတွေလည်းကျွန်တော်တို့ပါတယ်
ထိုင်းနိုင်ငံမှာလုပ်ကင်နေကြတဲ့ထိုင်းနိုင်ငံသားကအလုပ်သမားတွေအလုပ်လုပ်ကင်နေတဲ့စက်ရုံတွေမှာယောဂပိုးကြိုတင်ကာကွယ်ရေးအတွက်ကျန်းမာရေးအဖွဲ့တွေလည်းဆီလွတ်ပြီးယောဂစီစစ်စောင့်ကြည့်မှုတွေကိုထိုင်းဘက်ကလှုပ်ဆောင်มาဖြစ်ပါတယ်။ဒီထဲကအရေးကြီးတဲ့အချက်တွေကိုလည်းကိုရဲမင်းကအခုလိုပြောပြပါတယ်
။ပြီးတော့ဒီစက်ရုံထဲမှာလှုပ်လှုပ်ခဲ့တဲ့လူတွေကဒီကျွန်တော်တို့ယောဂပိုးကူလက်ရှိပေါ့နော်ပောက်ကွဲကူးဆက်နေတဲ့နိုင်ငံတွေရှိတယ်။အားရပါလဲဆိုကျွန်တော်တို့တကယ်ဟိုတရုတ်ထိုင်းဝမ်တောင်ကိုရီးယားဂျပန်မလေးရှားဗီယက်နမ်စင်ကာပူဂျာမနီအီတလီအီရန်ဒီနိုင်ငံတွေကတော်တော်လေးကိုပောက်ကွဲကူးဆက်နေတယ်ပေါ့နော်အဲ့ဒီနိုင်ငံတွေကိုတွားရောက်ခဲ့ဦးတဲ့လူတွေဆိုရင်စိုက်ရွာတာဝန်ရှိတဲ့လူတွေသတင်းပို့ရမယ်ဆိုတဲ့အချက်တွေလည်းပါတယ်ပြီးနောက်တစ်ခုအရေးကြီးဆုံးထူးခြားတာကလေးလပိုင်းတစ်ချံဆိုကျွန်တော်မြန်မာနိုင်ငံသားတွေကျွန်တော်မြန်မာပြည်ကိုပြန်ရမယ်ဒါနှစ်ဆင်မဲ့တာတောင်းနေချီပြီးတော့ပြန်နေသိနေရှိပြန်လာလည်းရှိတယ်အဲ့တော့ကြံကာလာဒီကျွန်တော်တို့နေရရင်ကိုပြန်ပြီးတော့ကျွန်တော်ထိုင်းနိုင်ငံထဲကိုပြန်ဝင်မယ်ဆိုရင်အဲ့ဒီလူတွေကိုအခုကျွန်တော်တို့14ရက်ခွဲထားပြီးတော့ကျွန်တော်တို့ယောဂအခြေအနေလက္ခဏာကိုစောင့်ကြည့်ဖို့ဆိုပြီးတော့ကျွန်တော်တို့ကုသဉာဏ်ကြက်ထုတ်လိုက်ပြီပေါ့နော်နောက်ပိုင်းဒီမလားဒီ12ရက်နေ့တည့်ရက်ထဲကိုယောဂကုသတဲ့လူ12ဦးပြန်တိုးတယ်တိုးလာတယ်ပေါ့နော်အဲ့ဒါဒီနေ့12ရက်နေ့တည့်ရက်ထဲကိုယောဂပုံကုသတဲ့လူ12ဦးတည်ရှိတယ်အဲ့တော့ကျွန်တော်တို့ဒါတွေကိုကျွန်တော်မြန်မာအလုပ်သမားတွေအနေနဲ့အထူးတတိထားပြီးတော့ကိုကျွန်တော်ပြောရတဲ့ဟာလုံးဝဟိုဒါတေချာပေါ့ဒီကြံကာလနဲ့အခုလက်ရှိရှင်းဆက်ပြီးတော့ဖြစ်လာမယ့်ဟာတွေဆိုတာကိုအထူးတတိထားပြီးတော့မြန်မာအလုပ်သမားတွေအနေနဲ့ကျွန်တော်တို့သူတိထားပြင်ဆင်ထားဖို့လိုပြီးလို့ကျွန်တော်ကတော့ပြောချင်ပါတယ်မှာ
ဆေးရုံလုံရုံနေမှာနေထိုင်နေကြတဲ့အလုပ်သမားတွေနဲ့ပတ်သက်လို့ယောဂဘိုးကာကွယ်ရေးပညာပေးလုပ်ငန်းနဲ့အထောက်အကူပြုပစ္စည်းတွေချက်ဝေပေးမှာဖြစ်ပါတယ်ထိုင်းစစ်မှုဝန်ကြီးဌာနရဲ့ကြေညာချက်မှာတော့အလုပ်ရှင်နဲ့အလုပ်သမားတွေလိုက်နာရမယ့်အချက်6ချက်ဖော်ပြထားပါတယ်ဒီအချက်တွေကိုလိုက်နာဖို့တည်းညွှန်ကြားထားပါတယ်ထိုင်းနိုင်ငံအနေနဲ့ COVID-19 ရောဂါပိုးကူးစက်နေမှုအကျက်တဲကိုကျော်လွှားနိုင်မှုအတွက်ပြင်ညာချက်ကိုလိုက်နာဖို့တနိုင်ငံလုံးမှာရှိတဲ့စက်ရုံပေါင်း 8,000 ခန့်ကိုကြီးကြပ်ရန်ပြင်ညာခဲ့တာဖြစ်ပါတယ်။ရောဂါပိုးကူးစက်မှုဒုတိယကာလလို့ထိုင်းကသုံးလုံးနေတဲ့ဝူဟန်ရောဂါကိုရိုနာဗိုင်းရပ်စ်ရောဂါပိုးဟာဆိုရင်ကူးစက်သူဦးရေ80ကျော်ရှိနေပြီးမတ်လ12ရက်နေ့တရက်ထဲမှာပဲရောဂါကူးစက်သူ12ဦးထပ်တိုးလာနေပြီဖြစ်ပါတယ်။ဒီအတွက်လူစုလူဝေးနဲ့အလုပ်လုပ်ကိုင်နေကြတဲ့ထိုင်းနဲ့နိုင်ငံသားအလုပ်သမားတွေကိုရောဂါပိုးကူးစက်မှုတွေမဖြစ်အောင်အရေးပေါ်သတိပေးချက်တွေထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင
်။ဘာနိုင်ငံအများပြားမှာပြန့်နှံ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်ဘောလုံးမွေးတွေအပါအဝင်လူစုလူဝေးပွဲလမ်းတစ်ပင်အခမ်းအနားတွေကိုရွှေ့ဆိုင်းပယ်ဖျက်ထားကြပါတယ်။ဒီမနက်ကမှဗိုင်းရပ်စ်ကိုကူးစက်ထားတယ်လို့စစ်ဆေးတွေ့ရှိသူတဦးမှမရှိသေးပေမဲ့ဒီအန္တရာယ်ကနေလုံးဝကင်းလွတ်ပြီလို့ပြောနိုင်တာမဟုတ်သေးပါဘူး။ဒါကြောင့်သိမကြခင်ကာလမှာကြာရောက်တော်မဲ့တကြံရေကစားပွဲတွေကိုပုံမှန်အတိုင်းလုပ်တင်ပါလားဒါမှမဟုတ်ပယ်ဖြတ်တင်ပါလားအခုလာမယ့်စနေနေ့တိုင်းရိုက်လိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာတိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေနေ့အမီပို့ထားပေးပါကိုဆွေးနွေးခြင်းတော့ကိုစာနယ်ပဲဖြစ်ဖြစ်အတန်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို VOA Facebook မှာလည်းမှတ်ချက်ပေးထားလို့ရပါတယ်တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-9-9-9လေး email စာက burmese@voanews.com facebook က voa burmese news ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ
်။ VOA American တရားဒေါ်လီလိုက်စီစဉ်တွေကိုအင်ကာနဲ့စနေနေ့ညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒါရဲ့လီလိုက်စတူဒီယိုကအစီအစဉ်တွေမှာပါဝင်လို့လည်းတခါတည်းဖိတ်ခေါ်ပါရစေ။View America တံမြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုတော့မြန်မာပြည်အနောက်ဖြားကနာဂဒေတာသတင်းလွှာတပုတ်ကိုတင်ဆက်ပေးပါမယ်။ဝေးလံခေါင်တည်တဲ့နာဂဒေတာလဟေမျိုးအတွင်းကချေးရွာတွေမှာနှက်ကိုကြွယ်တဲ့ဒေတာခံရွာသားတွေဟာမတူညီတဲ့နီလန်းနဲ့တွေ့နေစေဝါကုသမှုခံယူနေကြပြီဖြစ်ပါတယ်။ပြင်ပကမ္ဘာနဲ့ထိစပ်မှုနည်းတဲ့ဒီဒေတာတွေမှာရိုးရာကူးထုံးတဲ့စေကုသမှုတွေအကြားစေတနာဝန်ထမ်းခေပေါ်စေကုသပေးသူတွေလည်းရှိနေတဲ့အကြောင်း EFP သတင်းဆောင်ပါကိုအခြေခံပြီးကိုဇော်ဝင်းနိုင်ကတင်ပြပေးထားပါရခင်ဗျာ
။ထံပြီးတို့မိသားစုဟာအိန္ဒိယနယ်စပ်လဟဲမြို့နယ်အတွင်းမှာရှိတဲ့ဆပ်လောရှောင်နာဂမျိုးနွယ်စုတွေကြားမှာရိုးရာကူးထုံးတဲ့စေကုသပေးလာတာမျိုးဆက်ပေါင်းများစွာကြာလာခဲ့ပါပြီ။စကိုင်းတိုင်းအတွင်းကနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲမှာရှိတဲ့လဟဲမြို့နယ်အတွင်းမှာကောင်းဖြတ်တတ်တဲ့အစဉ်အလာကိုဆက်လက်ကျင့်သုံးနေသူတွေရှိနေသေးတယ်လို့တရိတ်ဆန်တဲ့နှက်ကိုကွယ်မှုတွေလည်းရှိနေသေးဖြစ်ပါတယ်။ဒါပေမဲ့အသက်24နှစ်အရွယ်ထံပြီးဟာမိခင်ဖြစ်သူကနတ်ဆရာမဖြစ်ပေမဲ့ခေတ်ပေါ်ကျမရေးဆောင်ရှောက်မှုတင်နန်းတက်နေပြီးဆိုင်ကယ်နဲ့ဆေးလိုက်လံကုပေးနေတဲ့ကျမရေးဝန်ထမ်းတွေရဲ့အကူအညီနဲ့သူတို့ရွာမှာခေတ်ပေါ်ဆေးပညာနဲ့ကုသပေးနိုင်ဖို့ကြိုးစားနေသူဖြစ်ပါတယ်
။သူတို့ကလည်းဆေးရင်တောက်တယ်ဆရာဆေးရင်တောက်လို့ရှိရင်ဆေးတောက်လို့မတက်တာဘူးဆိုရင်လည်းနတ်ဆရာမတွေနဲ့လူမျိုးပြအဲ့လိုမျိုးပဲလုပ်ကြတာရှိရဆရာ
။ထံပြီးရဲ့အမေဂျန်ကုန်းကတော့သူတို့ရွာနဲ့တနေ့လောက်လမ်းလျှောက်သွားရတဲ့နေရာမှာရှိတဲ့ဆေးရုံမှာခန္ဓာကိုယ်ရောင်ကိုင်းနေတာကြောင့်ဆေးသွားကုပြီးမတက်တာလို့ပြန်ရောက်လာတဲ့အမျိုးသားတဦးရဲ့ဝေဒနာပြောက်အောင်ကုသပေးလိုက်နိုင်တဲ့အကြောင်းနာဂလို့ပြောပြပါတယ
်။ခရီးနေဦးကျင်းရုပ်ဖုတ်ဝဲလမ်းမှာဒီဇာမီထားမှန်းတဲ့ဆရာဒီဇာမီထားမှန်းခါလို့
အဲ့လူနာရဲ့ဝိညာဉ်ကိုကျမတို့ကတော်ရဲကနေပြန်ခေါ်ယူပြီးတော့ကျက်တကောင်ကိုပူဇော်လိုက်တော့မှအဲ့လူနာကတက်တာသွားတာပါ
ဒုတိယကမ္ဘာစစ်ပြီးမှဗြိတိသျှတွေကအနာဂတ်လူမျိုးတွေကိုအိန္ဒိယနဲ့မြန်မာနှစ်နိုင်ငံကြားမှာနှစ်ပိုင်းခွဲထားခဲ့တာပါမြန်မာပြည်ထောင်မှာရှိနေတဲ့အနာဂတ်မျိုးနွယ်စုတွေရဲ့ဒေသတွေဟာဖွံ့ဖြိုးမှုနောက်ကျလွန်နေတာကြောင့်ပြည်မနဲ့အဆက်အသွယ်မရှိသလောက်ပြတ်လတ်နေပါတယ်နာဂတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကမြို့နယ်၃မြို့နယ်ထဲမှာတစ်ခုအပါအဝင်ဖြစ်တဲ့လဟဲမြို့နယ်ကနေဒီရွာကိုရောက်နိုင်ဖို့တောင်တက်မော်တော်ဆိုင်ကယ်နဲ့ရက်အတန်ကြာသွားယူရပါတယ်မိုဘိုင်းဖုန်းသုံးနိုင်မှုဆိုတာကတော့ဘလို့မှမဖြစ်နိုင်တဲ့ကိစ္စပါကြေးရွာ၅ရွာမှာ၂ရွာသာလျှက်စင်ပြီးရသလိုကြေးရွာ၅ရွာမှာ၁ရွာသာအစိုးရကဖွင့်ပေးတဲ့ကျန်းမာရေးစောင့်ရှောက်မှုဌာနရှိပါတယ်ဒီကွာဟမှုတွေကိုချိတ်ဆက်ပေးနိုင်ဖို့အတွက် Medical Action မြန်မာ MAM အဖွဲ့ကဒီဝေးလံခံဖျားတဲ့ဒေသတွေကိုမော်တော်ဆိုင်ကယ်ခြေလျင်ဒါမှမဟုတ်မော်တော်ဘုတ်တွေနဲ့အရေးစွန့်သွားရောက်ကူညီပေးနေပါတယ်ဒီနာကဒေသတွေခွင့်မှာရှိတဲ့ကြေးရွာပေါင်း295ရွာမှာတရွာကိုတယောက်ကျမကြီးတင်နှံပေးထားပြီးသူတို့အနေနဲ့အကြိုက်ခဲပြောက်ဆေးဓာစာစတဲ့အခြေခံဆေးဝါးဖြန့်ချီရေးအပါအဝင်အဲ့ဒီကပိုးအရေးပါတဲ့ TV နဲ့ငက်ဖျားရောဂါရှိမရှိစစ်ဆေးနည်းတွေကိုပါအမေရန်ဖွဲ့ကတင်ချပို့ချပေးထားပါတယ်တို့လိုရွာကအသက်30အရွယ်မောင်တောင်ထိုက်ကတော့စစ်စစ်ပြီးတဲ့အချိန်မှာသူ့မှာ TV ရောဂါမရှိဘူးဆိုတဲ့အတွက်စိတ်ချမ်းသာရရသွားပါတယ်
မဆင်းဆေးခံတော့ဘောလဲကိုယ်လည်းဒါ WHO
ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အဆိုအရဆင်းရဲနွမ်ပါပြီးဝေးလံခေါင်ဖျားတဲ့ဒီလိုဒေသတွေမှာအခုလိုလိုက်လံစေကူတာပေးနေတဲ့ကျေးလက်ကျန်းမာရေးဆောင်ရှားမှုအစီအစဉ်တွေကြောင့်မြန်မာနိုင်ငံမှာ2010နဲ့2016ခုနှစ်တည်းအကြာငှက်ဖျားရောဂါဖြစ်တဲ့နှုန်း90%ခန့်နှုန်းလောက်ကျသွားတယ်လို့ဆိုပါတယ်။ဒါပေမဲ့နာဂဒေသတွေဟာသွာလာဆက်သွေးရေးအတွက်ပိုပြီးခက်ခဲတဲ့ဒေသဖြစ်တယ ပါတယ
် language transportation and the zero telecommunication are the
main အဲဒါကတည်ယူပို့ဆောင်ရေးနဲ့ဆက်သွယ်ရေးကလုံးဝမရှိကြတော့ဖြစ်နေတဲ့အတွက်ဒါကအကြီးမားဆုံးစိန်ခေါ်မှုပ
ါဒီစေတနာဝန်ထမ်းကျမကြီးအဖွဲ့အနေနဲ့သူတို့သွားတဲ့ data တွေမှာကျမကြီးအရာတာမန်ဖြည့်ရိုးဖြစ်စဉ်တဲ့ထူးခြားတဲ့တင်္ဂနာလိုယောဂါတွေကိုလည်းတွေ့ရတယ်လို့ဆိုပါတယ်ဒါအပြင်ဗိုက်တာမင် D အားနည်းတဲ့အတွက်အရိုးအားနည်းတဲ့ယောဂါဖြစ်ပြီးခန္ဓာကိုယ်ထွားကျက်မှုကိုအဟန္တာဖြစ်စေတဲ့ပြဿနာတွေလည်းတွေ့ရတယ်လို့ဆိုပါတယ်။သူတို့သွားတဲ့ဒေသတွေမှာလမ်းမလျှောက်နိုင်တဲ့လူငယ်အများအပြားတွေ့လာရတာကြောင့်ဒီပဟေဒီကိုအပြေရှာနိုင်ဖို့ MEM အနေနဲ့စစ်တမ်းကောက်ယူပြီးသုတေသနပြုနေတယ်လို့ဒေါက်တာဇော်မင်းလေးကပြောပါတယ်။ဒီတော့တွင်ဂျန်ငွန်းလိုမြို့ဖလာနတ်ဆီယာမအလုတ်လှုပ်ရှားသူတဦးအနေနဲ့အသက်အရွယ်ကြီးရင်လာပြီးဖြစ်တာကြောင့်မျက်လုံးကလည်းမကောင်းတော့တာအပြင်သမီးဖြစ်သူထံပိကလည်းခေတ်ပေါ်ဆေးပညာကိုလေ့လာသင်ယူနေတာကြောင့်သူကိုယ်တိုင်လည်းဒီခေတ်ပေါ်ဆေးပညာကိုတဖြည်းဖြည်းလက်ခံလာနေပြီးပညာတတ်တဲ့သူလူနာတွေကိုဆေးကမ်းမှာသွားပြဖို့တိုက်တွန်းပေးနေတယ်လို့ပြောပါတယ်ခင်ဗျာ
ဝေလံခေါင်းတည်တဲ့နာဂဒေတာမှာခေတ်ပေါ်ဆေးဝါးကုသမှုတွေရှိလာတဲ့အကြောင်းကိုဇော်ဝင်းလာရင်ပြောပြသွားတာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်စောင့်မတွေကိုမူလအပေါ်မပြည့်ဦးကျော်စံတာကကောင်းလုပ်တင်ပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံဟာညဉ့်ညမ်းနဲ့ဗနာယစ်နစ်ကိုဆန့်ရှင်းအောင်လုပ်ဖို့ပြက်ကွက်ဆွဲခေါင်းစဉ်နဲ့ Rory Wallace ရဲ့ဆောင်မကို Asia Times မှာဖတ်ရပါတယ်။ Financial Action Task Force FATF လို့ခေါ်တဲ့ကမ္ဘာလုံးဆိုင်ရာဗနာယစ်နစ်စောင့်ကြည့်မှုအဖွဲ့ကမြန်မာနိုင်ငံကိုငွေကြေးခွာချမှုနဲ့ပတ်သက်ပြီးသိစိတ်မချရတဲ့နိုင်ငံစီးရင်မှာထက်သွင်းဖို့ဆုံးဖြတ်လိုက်တဲ့အတွက် NLD အစိုးရအပေါ်စီးပွားရေးပြုပြင်ဖို့ဖိအားတွေပုံမူကြားရောက်လာနေတယ်လို့យေသထားတာဖြစ်ပါတယ်။စစ်မှုအင်အားကြီးခုနှစ်နိုင်ငံအစိုးရတွေကြားဖွဲ့စည်းထားတဲ့ဖွဲ့စည်းထားပြီးပါရီမြို့အခြေဆိုင် FATF အဖွဲ့ရဲ့ပြည်ရဲလာကြီးညာချက်ထက်မှာမြန်မာနိုင်ငံဟာငွေကြေးခွာချမှုဆော့ချရေးအတွက်တက်ကြွလှုပ်ဆောင်နေတယ်ဆိုပေမဲ့အရေးကြီးတဲ့နယ်ပယ်တွေမှာငွေကြေးခွာချမှုဖြစ်လာနိုင်စေတဲ့ကိစ္စကိုပူပြီးနားလေသဘောပေါက်ဖို့လူနေသေးတယ်လို့ဆိုထားပါရတဲ့ဒီလို grey list လို့ခေါ်တဲ့သိစိတ်မချရတဲ့နိုင်ငံစီးရင်မှထက်သွင်းခြင်းခံရတဲ့အတွက်ပြည်ပရင်းနှီးမြှုပ်နှံမှုတွေကိုပုံမူစောင့်မျှော်နေတဲ့ NLD အစိုးရအဖို့နိုင်ငံတကာငွေကြေးအလွှဲအပြောင်းနဲ့ဗန်လုပ်ငန်းတွေမှာရှုပ်ထွေးလာနိုင်ပြီးစီးပွားရေးလုပ်ငန်းအတွက်အကုန်ကျပုံမူများလာနိုင်တယ်လို့ဆိုပါတယ်ဒီလို grey list မှာထက်သွင်းခံရမှုဟာဒေါန်ဆန်းစုကြည်အစိုးရရဲ့အုတ်ချိုရစ်နဲ့ပြုပြင်ပြောင်းလဲမှုအားနဲ့ရာအထူးသဖြင့်အပြောင်းလဲကိုလက်တွေ့အကောင်အထည်ဖော်မှုနဲ့ PPCG ဆောင်ရွက်မှုလိုအပ်နေတဲ့အတွက်ကြောင့်ပဲဖြစ်ပါသည်မြန်မာနိုင်ငံအစိုးရရဲ့ငွေကြေးခွာချမှုထိန်းချုပ်ရေးအကောင်အထည်ဖော်မှုဟာ too little too late မဖြစ်လောက်မျှသာရှိပြီးဖိတ်နောက်ကျလွန်းနေပြီလို့လည်းပြောထားပါတယ်တချိန်တည်းမှာပဲမူရည်လုပ်ငန်းကရတဲ့ငွေတွေကိုတေဝင်းကြီးညာလိုက်ခြင်းဟာငွေကြေးခွာချမှုတိုက်ဖြစ်ရေးမဟုတ်ပါဘူးလို့လည်းဖော်ပြထားပါတယ်။ရှေးဝက်ဒနာဥစ္စာပစ္စည်းတွေပေါ်အခွန်ကင်းလို့ခွင့်ပြီးခဲ့တဲ့အောက်တိုဘာလကကြီးညာခဲ့တာဟာရာဇဝတ်မှုမကင်းတဲ့မူရည်လုပ်ငန်းကြောက်စိမ်းတူဖော်မှုလုပ်ငန်းတွေကိုပြည်တံကင်းရှင်းစွာလှုပ်ရှားခွင့်ပေးလိုက်သလိုသာဖြစ်နေတယ်လို့လည်းဆိုထားပါတယ်။ဒါကြောင့်ဒီအစိုးရဟာငွေကြေးခွာချမှုကိုတိုက်ဖြတ်လိုတဲ့စိတ်ဆန္ဒတကယ်ရှိရလားလို့ဗြိတိန်နိုင်ငံအခြေစိုက် Global Witness အဖွဲ့ကဟန်နာဟိုင်းစတောမ်ကမိကုံထုတ်တယ်လို့ကိုကဖော်ပြထားပါတယ် FATF ဟာမြန်မာနိုင်ငံဒီမိုကရေစီအစဉ်ကူးပြောင်းနေတဲ့ဆိုပြီးတော့2016တုန်းကဒီလိုငွေကြေးခွာချမှုမပြတ်သားတဲ့နိုင်ငံစင်းကနေပြီးပယ်ဖြတ်ပေးခဲ့ပေမဲ့တချိန်ချိန်မှာဒီစင်းထဲကိုပြန်ထည့်လာရလိမ့်မယ်ဆိုတာကတော့ယင်းနှိမ့်မြုံနှံသူတွေနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကကြိုတင်တွက်ချက်ခဲ့ကြပြီဖြစ်တယ်လို့လည်းဆိုပါတယ်ဒါပြင်ဒီလို grey list ခေါ်တဲ့ fakeသိမ်းချတဲ့နိုင်ငံစီးရင်မှထက်သွင်းခံရတဲ့အတွက်မြန်မာနိုင်ငံအနေနဲ့ငွေကြေးခွာချမှုတိုက်ဖြည့်ရေးလုပ်ငန်းအစ်စ်တွေကိုလှုပ်ဆောင်လာနိုင်ပေမဲ့ FATF နဲ့တခြားနိုင်ငံတကာအဖွဲ့အစည်းတွေကမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိဘူးဆိုရင်တော့အလွယ်လွယ်အမှားမှားတွေဖြစ်လာနိုင်တယ်လို့သုံးသပ်ရေးသားထားပါခင်ဗျာ
အ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုအကျဉ်းထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင်တက်နာရီဝက်မှာလိုင်းလမ်းတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7:00နာရီကနေ9:00နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00နာရီဘက်ကနေ9:00နာရီအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတောတာရှင်များခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ View American တန်ခါတောက်ကြနေမနေ့ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်တင်ဆက်ပေးတော့မှာဖြစ်ပါတယ်ဒီအစီအစဉ်တွေကိုလက်ရှိနှာစင်နေရတဲ့ line meter 32 40 48တို့အပြင် line meter 190 kHz 1905ကပါတိုးချဲ့ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းဥက္ကခင်ရဲ့မြမအေးသုံးသက်ချက်နဲ့ဂျမအေးကဏ္ဍတို့ကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာတင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့ကပလဝကိုအခုစစ်တွေကြောက်တော့ဘက်ကနေဆန်စီစားအဲ့ဒီဟာတွေတင်လို့မရ73တင်လို့မရဘူးအဲ့ဒီလိုဖြစ်တဲ့
ပလဝဒေတာနောက်ဆုံးအခြေအနေအပါအဝင်တိုင်းရင်သတင်းလွှာအဖြစ်စုံကိုနောက်ပိုင်းမှာကြားနားဆင်ရပါမယ်အခုအရင်ဆုံးဥက္ကခင်ရဲ့မြမအေးသုံးသက်ချက်ကိုနားဆင်ကြည့်အောင်ပါတိုင်းပြည်ရဲ့မြေပေါ်မြေရောက်တရားဇာတာကဝင်ငွေကိုတိုင်းပြည်ပြည်သားအတွက်အကျိုးရှိအောင်သုံးနိုင်မှနိုင်ငံတိုးတက်ဖွံ့ဖြိုးနိုင်ကြောင်းဥက္ကခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရခင်ဗျာ
တိုင်းပြည်ရဲ့သဘာဝဆိုင်ရာဇာတာကိုအနာဂတ်မျိုးဆက်တွေအပါအဝင်နိုင်ငံလူနိုင်ငံသားအားလုံးကပိုင်ဆိုင်ပါတယ်အခုထုတ်ယူနေတဲ့လျံဇာတ်တွေကုန်ခန်းသွားတဲ့အခါမှာဘယ်လိုလုပ်ရမလဲအနာဂတ်မျိုးဆက်တွေအတွက်ဘာတွေလုပ်ပေးမလဲဆိုတာကိုစဉ်းစားကြပါတယ်ဒါကြောင့်လျံဇာတ်ရောင်းရငွေကိုစုဆောင်းပြီးအနာဂတ်မျိုးဆက်အတွက်နိုင်ငံတော်ရန်ပုံငွေတည်ဆောင်ကြပါတယ်ဒီထက်မှနော်ဝေးနိုင်ငံကထင်ရှားပါတယ်1998မှာတည်ထောင်တဲ့နော်ဝေးရဲ့နိုင်ငံတော်ရန်ပုံငွေဟာဒေါ်လာလမ်းပေါင်း1,000,000,000လောက်ရှိနေပြီမို့ကဘာမှာအများဆုံးရံပုံငွေဖြစ်ပါလေဒီရံပုံငွေကိုနော်ဝေးဘဟုဘဏ်ကကြီးကြပ်ကိုကဲပြီးပါလီမန်ကိုအစီရင်ခံရပါလေရံပုံငွေအများဆုံးကိုအမေရိကန်မှာရင်းနှီးထားပြီးဗြိတိန်နဲ့ဂျပန်မှာလည်းရင်းနှီးထားပါတယ်နော်ဝေးရဲ့နိုင်ငံတော်ရံပုံငွေဟာတိုင်းပြည်စီးပွားရေးပမာဏရဲ့30%လောက်ရှိပါတယ်ရေနံနဲ့ဓာတ်ငွေကိုအားကိုးတဲ့အဘူဒါဘီကူဝိတ်ကတာနဲ့ဆိုဒီအရေဗျာမှာလည်းနိုင်ငံတော်ရံပုံငွေရှိကြပါတယ်မြမပြည်မှာသဘောဝဇာတ်တာကျွေဝပြီးမဲ့တိုင်းစုပြည်သားအတွေ့အဆုံးမချနိုင်ပဲဖြစ်နေတယ်လို့မချာမီကထုတ်ဝေတဲ့ကမ္ဘာ့ဘာအုပ်စုရဲ့အစီရင်ခံစာမှာဖော်ပြထားပါတယ
်မြမမြေပေါ်မြေအောက်တယံဇာတ်ကိုဩဇာအာဏာရှိသူတစုကကြီးကြပ်ကိုကဲပြီးအမျက်ထုတ်နေတဲ့အတွက်အနာဂတ်အတွက်မပြောနဲ့မျက်မှောက်ကာလမှာတော့ပြည်သူပြည်သားတွေဟာအကျိုးမခံစားကြရဘူးလို့ဆိုပါတယ်မြမပုဂ္ဂိုလ်တဝက်ညီပါဟာရေနံဓာတုသတ္တုကြောင့်မြက်ကြောက်စိမ့်ဖြစ်ပါတယ်မြမပြည်ဟာကြောက်စိမ့်နဲ့ဗဒမြားနေမြေဖြစ်ပါတယ်ဒါပေမဲ့မြေအောက်ယရနာဘယ်လောက်ရှိမှန်သိတာမဟုတ်ပါဘူးသတ္တုနဲ့ကြောက်မြက်ကုမ္ပဏီပေါင်း1500လောက်မှတ်ပုံတင်ထားပေမဲ့ထုတ်လုပ်မှုနဲ့ဝင်ငွေကိုထုတ်ပြန်ကျင်ညာတဲ့ကုမ္ပဏီက80လောက်ပဲရှိပါတယ်ဒါကိုကြည့်ရင်တယံဇာတထုတ်ယူတဲ့လုပ်ငန်းအများစုအကြောင်းမသိကြတာများပါတယ်။လုပ်ပိုင်ခွင့်ချပေးရမှလည်းပွင့်လင်းမြင်သာမှုကင်းမဲ့တဲ့လက်သိထိုးနည်းကိုသာသုံးကြပါတယ
်။မြမသဘာဝတယံဇာတအရင်အမြင့်တွေကိုမျက်မှောက်ကလူအဖွဲ့စည်းအတွေ့ရောအနာဂတ်မျိုးဆက်အတွေ့ရောအကျိုးရှိအောင်လုပ်နိုင်ပါတယ်။ဒါလို့လူများစုအကျိုးခံစားနိုင်ဖို့အတွက်မြေယာသစ်တော်ရေလုံငန်းငါးလုံငန်းနဲ့မြေအောက်တယံဇာတတွေကိုစီမံခန့်ခွဲနည်းနဲ့အဆုံးဖြူနည်းကိုပြုပြင်ပြောင်းလဲရပါလိမ့်မယ်။တရားစတာတွေအလင်းအမြန်ကုန်ခန်းသွားတာမျိုးမဖြစ်အောင်လဲကြိုးပမ်းရပါလိမ့်မယ်။ပြုပြင်ပြောင်းလဲလိုက်တဲ့အကျိုးကျေးဇူးကိုရေရှည်မှသိမြင်နိုင်မှာဖြစ်ပေမဲ့မပြောင်းလဲတဲ့ဆိုးကျိုးကိုလောလောဆယ်ခံစားရမှာဖြစ်ပါတယ်။ဒါကြောင့်မို့နီလန်းသစ်ကိုရှာဖွေအဆုံးဖြူဖို့အရေးတကြီးလိုအပ်နေပြီဖြစ်ပါတယ်။ the Hawaiian Zata Siman Kangwemugu, Sila Minda on Lobi, Amya Achu, the Bude Suyago, a young Chi Shila Bale me.
Yea, Gatanago Pishin Nambi, Diana Yuya delay, Mia Bansan Mugu, Dima Puname, Suyen, Yenyan Yi Dret, Joshi Bale. The Bawa Bawanjin, Yuyen Piacide Dango, Tidagan Bidu de Kaya Zompe Dret, the Yanzada Tolo Muye, a Jogo. သူတို့လဲခန်းစားနိုင်ဖို့ဆောင်ရွက်ရပါလိမ့်မယ်။နိုင်ငံရေးနဲ့စီးပွားရေးအတွင်ကူးပြောင်းပြီးငင်းငယ်ရေးရယူဖို့တပြိုင်တည်းထဲကြိုးပမ်းရမှာကောင်းမွန်တဲ့ဝန်ထမ်းစနစ်ဘဏ္ဍာရေးစနစ်နဲ့ ID
ဒီကနေ့ထိမြန်မာပြည်ခံရရတဲ့ဖြစ်ပါတယ်။ရွေးကောက်ပွဲအစိုးရဖွဲ့စည်းပြီးတော့မှနှစ်ထောင်ဆယ်လေးလူဦးရေအစီရင်နှစ်ထောင်ဆယ်ငါးဆက်ခုနှစ်မိသားစုစစ်တမ်းစတာတွေကိုကောက်ယူနိုင်ခဲ့ပါတယ်။အစိုးရဆောင်လယ်မှသာပြည်ထနာကိုကင်ကွယ်နိုင်မှာဖြစ်ပါလိမ့်မယ်။အီဂေါဗာမန့်တို့မှအီလက်ထရောနစ်ဂေါဗာမန့်တို့မှအွန်လိုင်းဂေါဗာမန့်ဒီဂျစ်တယ်ဂေါဗာမန့်စတဲ့အတက်ပညာအ ဒုလရေးရခဲ့တဲ့တီမောလီနိုင်ငံတော်မြန်မာတက်လာပါတယ်။ဒုရိုက်ရင်းပြင်းရင်းနှီးပြုံတာနဲ့ပြန်မှာအားနည်းလို့တလူဖြစ်ရတာပါ။ဒါကြောင့်သဘောဝဆရာသက်ရောင်းရငွေကိုလူအရင်းနှီးအတွက်သုံးရပါလိမ့်မယ်။နိုင်ငံပေါင်း140တနိုင်ငံရဲ့အနည်း20သမိုင်းမူကမ္ဘာပံကနေလာတဲ့အခါမှာလူအရင်းနှီးကောင်းရင်ကောင်းတယ်လို့တိုင်းပြည်ရဲ့ဒနာအင်အားကြီးထွားလာတာကိုတွေ့ရပါတယ်။ချမ်းသာတဲ့နိုင်ငံတို့ရဲ့ဒနာအင်အားမှာ90ရာခိုင်နှုန်းမှာလူအရင်းနှီးဖြစ်ပြီးဆင်းရဲတဲ့နိုင်ငံတွေမှာတော့40ရာခိုင်နှုန်းသာရှိပါတယ်။ဒီလိလာချက်ကိုကြည့်ရင်လူမှရင်းနှီးနိုင်မှစီးပွားရေးတိုးတက်ဖွံ့ဖြိုးတာကိုသက်သေပြနေပါတယ်။လူသားရင်းပြင်းမှာရင်းနှီးနိုင်မှုအလွန်အရေးကြီးနေပြီဖြစ်ပါတယ်ခင်ဗျာ
။ဥက္ကဋ္ဌရဲ့မြမရေးတုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်မှုကြိုတင်ပြင်ဆင်ရေးအကြောင်းတင်ပြထားပါရယ်ကိုရိုနာဗိုင်းရပ်စ်အဆုတ်ရောင်ရောဂါကူးစက်ခံရတဲ့နိုင်ငံတွေတနေ့တခြားတိုးလာနေချိန်မှာမြန်မာနိုင်ငံကလည်းကူးစက်လာနိုင်တာကိုကျန်းမာရေးတာဝန်ရှိသူတွေကစိုးရိမ်တွက်ဆနေကြပါရယ်ကုလကူးစက်လာနိုင်တာအတွက်မြန်မာနိုင်ငံမှာဘာတွေအဓိကပြင်ဆင်ထားပါသလဲပြည်သူတွေနဲ့အခြားသက်ဆိုင်သူတွေဘယ်လိုပူးပေါင်းဆောင်ရွက်နိုင်ပါသလဲဒီအကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဗဟုကုသယောဂတိုက်ဖြည့်ရေးဌာနကွဲကဒုတိယညွှန်ကြားမှုဒေါက်တာခင်ခင်ကြီးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီဗဟုကုသယောဂတိုက်ဖြည့်ရေးဌာနကွဲကဒေါက်တာခင်ခင်ကြီးခင်ဗျာဒီနိုင်ငံကနေစလိုက်တဲ့ကိုရိုနာဗိုင်းရပ်စ်ယောဂဖို့ကဒီတစ်ကမ္ဘာလုံးကိုအကြီးအကျယ်ပြန့်နှံ့နေချိန်မှာပေါ့ဆင်မနော်မြန်မာနိုင်ငံမှာတော့ဒီယောဂကိုစစ်ဆေးမတွေ့ရသေးပေမဲ့ဘလို့ဖြစ်နိုင်တဲ့အလားအလာရှိနေတာတွေနဲ့ဘလို့ပြင်ဆင်ထားတာတွေဘလို့ပြင်ဆင်ထားတင်တာတွေပေါ့နော်နိုင်ငံတကာတွေ့ချင်ရအဲ့ဒါတွေကိုကျွန်တော်တို့အဓိကဆွေးနွေးမှာပါဆင်မရေအဲ့ဒီခါကျတော့မြန်မာနိုင်ငံကိုပြန့်လာနိုင်တဲ့အလားအလာကဘလောက်ထိဖြစ်နေလဲ
ကျွန်တော်တို့နိုင်ငံမှာခုတည်းကတော့ positive case confirmed case မတွေ့ရှိသေးပါဘူးဒါမှဒီနေ့တူရီရှိုရဲ့ situation report 50မှာကြည့်လိုက်မယ်ဆိုလို့ရှိရင်ပြီးခဲ့တဲ့24နှစ်အတွင်းမှာပြည်ထောင်နိုင်ငံပြည်မှာထပ်မံတွေ့ရှိတဲ့နိုင်ငံလေး9နိုင်ငံရှိတဲ့အတွက်ကြောင့်မို့အခုဆိုလို့ရှိရင်ဒီမှာ130နိုင်ငံရှိသွားပြီပေါ့နော်24နိုင်ငံကျမတို့လိုပဲ confirmed case မတွေ့သေးပါဘူးဆောက်အာဆီယံနိုင်ငံမှာတော့ဒီလောက်မတွေ့သေးဘူးပေါ့နော်ဒီရုပ်ပြည်မှာဆို124နိုင်ငံအတွင်းမှာလူနာအစ်စ်တိုးတာ20ဦးပဲရှိပါတယ်အဲဒီအချိန်မှာပြည်ထောင်နိုင်ငံပြည်မှာတော့အတူတူလူနာအစ်စ်105ဦးတိုးတယ်ဆိုတာသိရှိရပါတယ်အဲဒီမှာလက်ရှိမှာဆိုလို့ရှိရင်ဒီအီရန်ရဲ့အီတလီရဲ့တောင်ကိုရီးယားရဲ့ဖြစ်ပွားစေဆုံးမှာဆိုရင်ပြည်ထောင်နိုင်ငံပြည်ပနိုင်ငံတွေမှာဖြစ်ပွားစေဆုံးမှုရဲ့90ရာခိုင်နှုန်းလေးရှိနေတာဆိုတာတွေ့ရပါတယ်ဒီလိုပဲဒီပြည်ရှုဒေတာတွေကြည့်လိုက်မယ်ဆိုလို့ရှိရင် local transmission ရှိတယ်တိုင်းပြည်တွေလည်း များနေတာကိုသိရပါတယ်မနေ့ကဆိုလို့ရှိရင်58နိုင်ငံပါเนาะအဲ့ဒီအပိုင်းမှာဆိုလို့ရှိရင်ကျမတို့အဓိကတော့ local transmission ရှိတဲ့နိုင်ငံတွေကနေပြီးတော့ကိုယ်နိုင်ငံကိုကူးစက်လာမှာကိုပို့ပြီးစိုးရိမ်မှာ
ဟုတ်ကဲ့ဆင်မကြီးအခုစိုးရိမ်တာအတွက်ပြင်ဆင်ထားမှုအနေထားရောဘယ်လိုရှိလဲဆင်မကြီး
ကျမတို့မှာဆိုရင် contingency plan ဆိုတာလည်းရေးဆွဲထားပြီးဖြစ်ပါတယ်လက်ရှိမှာဘာတွေဆောင်ရွက်မလဲเนาะပြင်ဆင်တွေ့လာလို့ရှိရင်ဒီမှာပြဖြစ်ပေါ်ကူးစက်မှုအနေဆုံးပြောင်းဘယ်လိုလုပ်မလဲဒီအောက်ရှိ level အစစ်စစ်ဒီ contingency plan ရေးဆွဲထားသလိုပဲလိုအပ်တဲ့ပစ္စည်းတွေရတယ်လိုအပ်တဲ့ထောက်ခံပစ္စည်းတွေကိုလည်းပေးပို့နိုင်မှုတွေစုဆောင်ထားရှိပြီးဖြစ်ပါတယ်။နောက်ကျမတို့လေဆိပ်ကဝင်လာတဲ့သူတွေမှာဆိုလို့ရှိရင်ဝင်တဲ့အချိန်မှာတော့ဒီခါသိကြလို့ရှိရင်ကျမတို့ fever screen လုပ်တာဖြစ်တဲ့အတွက်ကြောင့်ပေါ့။ဒါဆိုအဲ့အချိန်မှာ fever မရှိဘူးဆိုလို့ရှိရင်တော့ဆက်သွားနိုင်ပါတယ်။ဒါပေမဲ့လို့ဒီကျွတ်သွားတဲ့သူကသူရဲ့ပြည့်သူ့ရဲ့ incubation ပြီးတော့14ရက်အတွင်းမှာယောဂလက္ခဏာတွေကြာပြီးတော့ယောဂဖြစ်သွားနိုင်ပါတယ်။ဒါကလည်း short တော့လို့မရပါဘူး။ဘာဖြစ်လို့လဲဆိုတော့တည်ငြိမ်နိုင်ငံတွေမှာလည်းဒီလိုမျိုးပဲသူ့လိုက်ပြုံလိုက်အချိန်မျိုးဖြစ်သွားနိုင်တယ်ဆိုတာကိုရှင်းမတင်ကန်းစာပြပြီးဖြစ်ပါတယ်။တော်တော့ဒါကိုလည်းကြိုတွက်ထားပြီးဖြစ်ပါတယ်။
ဟုတ်ကဲ့ဆရာမ။အဲ့တော့အခုလိုချင်းနေမြန်မာနိုင်ငံကပြည်သူတွေဖြစ်ပေါ့နော်။ဘာတွေကိုအဓိကအကျံပြုချင်တယ်။
ပြည်သူတို့ကိုလူစုလူဝေးကိုရှောင်ကျဉ်ရမ်းမဖြစ်မနေရကိစ္စလွဲပြီးတော့ပွဲတွေမပြုလုပ်ဖို့ပွဲတွေမသွားဖို့တကယ်လို့လောက်ရတယ်ဆိုလို့ရှင်လေလူအကျေအတွက်အ ਨੇ ဆုံးနဲ့ဆောင်ရွက်ဖို့ပေါ့နော်။လာတဲ့သူတွေဆိုလိုအပ်တဲ့အကျမ်းမာရဲ့အစီအမံတွေနော်ချားတဲ့ချောင်းဆိုးတဲ့သူတွေကိုမလာဖို့အတွက်အစီအမံတွေလှုပ်ထားတဲ့သလိုပဲလာတဲ့သူတွေမှာဆိုလို့ရှင်လက်ပေးဖို့ရင်းနှီးဆက်ပြားထားရှိပေးဖို့မဖြစ်နိုင်တော့ဟန်ဆန်တိုင်းစားတွေထားရှိပေးဖို့အစ
ားဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့တရုတ်နိုင်ငံမှာစဖြစ်တဲ့ပြင်းပြထန်တဲ့အများကြီးကျန်တယ်ဒါပေမဲ့အခုနောက်ပိုင်းမှာတော့ပြည်내မှုနှုန်းကတဟုန်တိုးကိုကျသွားချိန်မှာတခြားနိုင်ငံတွေမှာတော့ဒီကူးစက်မှုနှုန်းကတည်ဆုံမှုနှုန်းတွေကတော့တဟုန်တိုးပြန်များနေတာပေါ့ဆရာမနော
်ဟုတ်ပါဘူး
အဲ့ဒီခါကျတော့ဒီတခြားနိုင်ငံတွေအတွက်ကသူ့ data တွေမှာဒီကူးစက်ရတာကိုစိုးရင်ရတဲ့အနေအထားရှိတဲ့ချိန်မှာတရုတ်တုန်းကလည်းဆရာမကြီးဆက်ဆချင်းသူတို့ကူးတဲ့ချိန်တော့အများပြားဖြစ်တဲ့ချိန်တော့ဒီမိသားစုတွေကနေစပြီးတော့ကူးခဲ့တာပေါ့ဆရာမနော်ဒီချောင်းစုနာချိတဲ့အရေးကြီးကနေကူးခဲ့တာဖြစ်တဲ့အတွက်အဲ့ဒါကြတော့ဆရာမကြီးကြည်သူတွေကိုခုနကလက်သေးတာအပြင်ပေါ့နော်ကျန်တာ
ဒီနေ့မှာပဲထုတ်ပြန်လာတာရှိပါတယ်ကိုရိုနာဗိုင်းရပ်စ် COVID-19 ယောဂမိနစ်ဆက်ရီကောက်ွယ်ပါဆိုကြည့်သူတွေကိုနော်ယောဂကူးစက်နိုင်ခြေရှိတဲ့နည်းလမ်းတွေပြောထားပါတယ်တက်ရှုလက်ညှိုးမှတစ်ဆင့်ဒါရဝင်ရောက်ကူးစက်ပြန့်နှံ့နေနိုင်ပါတယ်အရာဝတ္ထုတွေမှာထိတက်နေတဲ့ယောဂပိုးတွေကိုလက်နဲ့ကိုက်ွယ်ထိတွေ့ရမှာဖြစ်ကူးစက်နိုင်ပါတယ်ဆိုရင်နည်းလမ်းတွေလည်းဖော်ပြထားပါတယ်အဲ့ဒီအပြင်တံပြားဖြစ်ပွဲယောဂလက္ခဏာတွေအနေနဲ့လွန်ခဲ့တဲ့14ရက်တွင်ဒေသတွင်းယောဂကူးစက်ပြန့်ပွားလဲရှိတဲ့နေရာဒေသများသို့ကြည့်သွားခဲ့ခြင်းတော့မဟုတ်ကိုရိုနာဗိုင်းရပ်စ်ယောဂဖြစ်ပွားပြီးအတိအကျချင်းခါသူလည်းအလိုနေထိုင်ခဲ့ခြင်းမျိုးရှိပြီးတော့ဖြားမယ်ပူချင်း 38 degree centigrade နဲ့ထက်ရှိမယ်ချောင်းဆိုးမယ်တက်ရွာခက်မယ်အရင်ကုန်ခဲမယ်ဒီလိုသံပြားယောဂလက္ခဏာတွေရှိပါတယ်ကာကွယ်နိုင်တဲ့နည်းလမ်းတွေနဲ့ကိုရိုနာဗိုင်းရပ်စ်ယောဂလက္ခဏာခံစားနေတဲ့လူနဲ့အနီးကထိတွေ့ခြင်းမှာရှောင်ပါလက်ကိုဆင်းကြောင်းမကြခဏဆေးကြောပါနှာခြေချောင်းဆိုးသည့်အခါနှာခေါင်းနဲ့ပတ်သက်ကိုလုံခြုံအောင်ဖောက်ပါ tissue သုံးပြပါကမိုက်ပုံးနဲ့ဆွနေပြီးကြဆွန့်ပြပါလက်ကိုဆွနေပြီးကြပြန်လဲဆေးကြောပါဒါကိုရေဆန့်ရှင်းမှုပြီးဆောင်ရပါအားရပြေအောင်စားသုံးပါကောင်းစွာအိပ်ဆက်နားယူပါအဲ့မှာအဒီရောင်နဲ့ highlight လုပ်ထားတာကလူထူထက်သည့်နေရာများသို့သွားလာခြင်းမှာတတ်နိုင်သမျှရှောင်ခြင်းမှာဒီဒိဋ္ဌာန်များနဲ့ဓာတ်ရိုက်ကြည့်တဲ့ခြင်းမှာရှောင်ခြင်းမှာအောက်နောက်ဆုံးမှာဆိုကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားသည့်ဟူသံသယရှိပါကဒီဆက်ရကျန်းမာရေးဌာနများသို့အများဆုံးသတင်းပို့ကူးစက်မှုခံယူပါဆိုတဲ့ဒီစာလည်းထုတ်ထားပါတယ်ဒီမှာအများဆုံးသတင်းပို့ကူးစက်မှုလဲဆိုတဲ့အကြံပေးချက်တွေဟိုတယ်နဲ့ခီးသွားလိုက်ဝန်ကြီးဌာနအတွက်လည်းတော်တော်ထုတ်ထားပါတယ်ခုနပြောတဲ့ဒီ screen ရောင်းနေပြီးတော့မချဘူးလွတ်သွားတဲ့လူတွေကဟိုတယ်တွေရောက်သွားနိုင်တယ်နောက်အိမ်တွေရောက်သွားနိုင်ဒီမှာအဲ့ဒီမှာဆိုယောဂလက္ခဏာပေါ်ရင်အားရတည်တဲ့ချိန်ရဖို့အရေးကြီးပါတယ်အားရတည်တဲ့ချိန်ရဖို့လည်းပေါင်းဆက်ပြီးတော့ဆောင်ရွက်နေပါတယ်အဲ့ဒီမှာဆိုရင်အော်ဒီနေ့ကစားလုပ်ငန်းရှင်တွေနေတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါတကယ်လို့တန်မြန်ရှိသူတွေ့ရခြင်းဒီဆိုင်ကျန်းမာရေးဌာနများတို့အများဆုံးသတင်းပို့ကုသမှုခံယူနိုင်ရန်ကူညီပါဒီလေးဒီပါခီးသွမ်းများနေပြီးကျန်းမာရေးနဲ့အားစားမှုဌာနမှာထုတ်ပြန်လာတဲ့ကျန်းမာရေးဆိုင်ရာအကြံပေးချက်များကိုလိုက်နာပါဒါပြည်သူလူထုပါဝင်မှရမယ့်ကိစ္စဖြစ်ပါတယ်ဒီချင်းအားဖြင့်ကိုယ်နိုင်ငံအချိန်မီဝင်ရောက်ကူးစက်လာနိုင်တဲ့အတွက်ကြောင့်မို့ကိုယ့်ဘက်ကလိုအပ်တဲ့ဆောင်ရွက်မှုတွေအကုန်လုံးလိုအပ်ပါတယ်
ဟုတ်ကဲ့ဆရာမကြီးအဲ့တော့ဆရာမကခုနပြောတဲ့ထဲမှာအရေးကြီးဆုံးချက်ကဒီ early detection ပေါ့နော်ဆိုတော့ CC သိနိုင်ဖို့အဲ့ဒါ data အတွက်မှာဟလာဒီ local transmission ကြောင့်ပေါ့နော်ဆေးရုံတွေမှာကူးစက်လာလို့ရှိရင်တနည်းလူနာတွေပေါ်မှာဆံမတို့ဒီဆက်လက်သစ်ဆေးနိုင်မဲ့ဒီခုနဆံမပြောတဲ့ဒီပစ္စည်းပစ္စည်းတွေရောပေါ့နော်အနေထားတွေရော
ခုနပြောဆိုလို့ကိုတန်းကြည့်မှာဘယ်အချိန်ဖြစ်မယ်ဆိုတာမသိသေးဘူးလက်ရှိမှာစောင့်ကြည့်လူနာ2ယောက်နဲ့တန်ပြားလူနာ73ယောက်85ယောက်ရှိတာမှာကျမတို့ဒီစောင့်ကြည့်လူနာ4ယောက်ဖြစ်ပဲကျန်ပါတော့တယ်82ယောက်တော့ကျမတို့ရရှိပြီးဖြစ်ပါတယ်ငါးကတိဖြစ်ပါတယ်ဘာလို့လဲကျမတို့မှာလက်ရှိဖြစ်နေတဲ့အာဟိုကောင်းကောင်းကြိုက်တွေ့နိုင်ဖို့အတွက်လုံလောက်ပါတယ်ကျမတို့မှာလက်ရှိ4000ကျော်စမ်းနိုင်ပါတယ်ပြီးရင်နောက်ထပ်လည်းကူညီဖို့ရှိတယ်ပေါ့နော်
ဟုတ်ကဲ့ကျမကြီးနောက်တစ်ခုကအခုလိုဒီလူနာတွေဖြည်းဖြည်းတူပါများလာလေးရှိတဲ့ခါကျတော့တိတဲ့ခွဲထားတဲ့နေရာမှာလည်းဒီဆေးရုံကတဲ့အနေထားရော
လက်ရှိမှာဆောင်ရွက်တဲ့ဆေးရုံကြီးဝေးပါကြီးဆေးရုံကြီး ये भी रोक रहे तो था अभी कहना दी सेवा रहा मैं इसको तो लोग चेंज ना कोई रानी तो ऐसे लोग चेंज ही जा ये वही बाकी मामा था रहा है ना तो लोग जाऊँ के लानी हो तो मैंने खली से यो ना तो लेकु मार्शल कोई सेंस ना जाऊँ ना वही मार्च मारो छः बोशी वाला
ओके समय बजे चीजें था मुझे पाय हो
ना ये वो
ကျမ်းမောင်ဝင်ပဲကြတိုင်းတုံးအောင်ရှိပါတယ်လိုအပ်တဲ့ပစ္စည်းတွေဝယ်ယူဖြည့်တင်းနေတယ်လို့ပဲလိုအပ်ရင်နိုင်ငံတော်မှာသဘာဝပဲရေးပေါ်အတွက်ကျမ်းမောင်ဝင်ရှိပါတယ်ဒီရန်မောင်ဝင်ရနေပြီးတော့သုံးဆက်ဖို့အတွက်လည်းသဘောတူညီရရှိဖြစ်ပါတယ်ဟုတ်ကဲ့ကျေးဇူးများရှိပါတယ်ကျမ်းမောင်ကိုဝင်းမရဲ့ကျမ်းမောင်ရဲ့ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့တိုင်းရင်
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မင်းများမ
လူနေအိမ်တချို့မီးလောင်ခဲ့ပါတယ်။ရပ်ပေါင်း90နေထိုင်ရုံနဲ့မဲပေးနိုင်တဲ့ရွေးကောက်ပွဲဆိုင်ရာဤဥပဒေပုံမှန်30ကိုဖျက်သိမ်းပေးဖို့ကချင်မျိုးသားကွန်ကရက်ပါတီကတောင်းဆိုခဲ့ရဆိုတာနဲ့UWSP, UWSA, YP တွေးစီးညီညွတ်ရေးအဖွဲ့ထိန်းချုပ်ဒေသမှာရွေးကောက်ပွဲကျင်းပနိုင်ဖို့ကြိုးပမ်းနေတဲ့အခြေအနေအကြောင်းကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မြင်းပြမြို့နယ်ဖားပြိုကျေးရွာအနီးမှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်တို့အကြမ်းတိုက်ပွဲဖြစ်ပွားခဲ့ပြီးရွာခဲကိုလက်နက်ကြီးကြီးကျရောက်ခဲ့တဲ့အတွက်အရတား၅ဦးဒဏ်ရာရရှိပြီးနေအိမ်ဆယ်လုံးလည်းမီးလောင်ခဲ့ပါတယ်။အဲ့ဒီတိုက်ပွဲဟာမတ်လ9ရက်နေ့ကဖားပြိုကျေးရွာအရှိဖက်တောင်တန်းမှာဖြစ်ပွားခဲ့တာဖြစ်ပြီးတင်းချိုင်းတောင်ဘက်ကပြက်လာတဲ့လက်နက်ကြီးကြီးတွေကျေးရွာအတွင်းကျရောက်ခဲ့တဲ့အတွက်အခုလိုရွာသားတွေထိခိုက်ပြီးနေအိမ်တွေမီးလောင်ခဲ့တာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်။ရန်ရရှိသူတွေအထက်မှာအသက်12နှစ်အရွယ်မောင်မောင်ချေဆိုသူအပါအဝင်စုစုပေါင်း5ဦးရှိပြီးအခုအခါသူတို့ကိုမြင်းပြဆေးုံမှာဆေးကုသပေးနေတယ်လို့မြင်းပြမြို့ခံကိုထွန်းအောင်ကပြောပါရယ်အလားတူဖေဖော်ဝါရီလဒုတိယအပတ်ကလည်းဖားပြိုရွာအနီးမှာတိုက်ပွဲအတွင်းကိုထေးလိုင်ဆိုသူကိုအစိုးရစစ်တပ်ကဖမ်းဆီးရိုက်နှက်ခဲ့တဲ့အတွက်စစ်တွေဆေးုံမှာအတွင်းလူနာအဖြစ်ဆေးကုသမှုခံယူနေရပါတယ်
ဒေတာတွင်ရက်ပေါင်း90နေထိုင်ရုံနဲ့ရွှေပြောင်းနေထိုင်သူတွေမဲပေးနိုင်တဲ့ရွေးကောက်ပွဲဆိုင်ရာဤဥပဒေပုံမှန်30ကိုဖျက်သိမ်းပေးဖို့ကချင်မျိုးသားကွန်ကရက်ပါတီ KNC ကနေတောင်းဆိုလိုက်ပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့ရှိစိမ့်မြအေရပန်းညံရှိမှာမလာရှိယနေ့က KNC ပါတီကနေစံသထုတ်ပေါ်တောင်းဆိုလိုက်တာပါ။ကချင်မျိုးသားကွန်ကရက်ပါတီ KNC ဥက္ကဋ္ဌဒေါက်တာ M ကွန်လကဒီဥပဒေဟာမတရားမှုကိုအခြေခံတဲ့အတွက်လုံးဝဖျက်သိမ်းပေးစေခြင်းကြောင့်နိုင်ငံသားခုရေးဆိုတဲ့ခေါင်းစဉ်အောက်မှာတမင်ထွင်ပြီးအကောင့်ထဲပေါ်လာခြင်းနဲ့ဖြစ်ကြောင်းပြောဆိုခဲ့ပါတယ်။မဲဆန္ဒနဲ့ပြင်ပရောက်သူများမဲပေးခွင့်နဲ့ပတ်သက်ပြီးလွတ်တော်ရွေးကောက်ပွဲလူဥပဒေပုံမှန်30မှာပါရှိတဲ့အနည်းဆုံးရက်ပေါင်း180ထက်မနည်းဆိုတဲ့စကရက်ကိုအနည်းဆုံးရက်ပေါင်း90ထက်မနည်းဆိုတဲ့စကရက်နဲ့အစားထိုးပြင်ဆင်ချက်ကိုပြည်သူ့လွှတ်တော်ကနေဖေဖော်ဝါရီလ20ရက်နေ့မှာမဲခွဲအတည်ပြုထားပါတယ်။
ကရင်ပြည်နယ်ဖားပုံခရိုင်ကရင်အမျိုးသားအစည်းအရုံး KNU ထိန်းချုပ်နယ်မြေတပ်မဟာ9မှာမြန်မာစစ်တပ်ကနေပစ်ခတ်ခဲ့လို့ KNU ခရိုင်တစ်တော်ဝန်ထမ်းတဦးသေဆုံးသွားခဲ့ပါတယ်။အဆိုပါတစ်တော်ဝန်ထမ်းဟာမေဝိုင်ကျေးရွာရှိတပ်စခန်းရှိမှတာဝန်နဲ့ဖြတ်တန်းသွားစဉ်ပစ်ခတ်ခံရတာဖြစ်ပြီးဒီကိစ္စနဲ့ပတ်သက်လို့ JMC လမ်းကြောင်းနဲ့အရေးဆိုသွားမယ်လို့ KNU ဗဟိုတစ်တော်ဌာနမှဘဒုံမန်းပတ်ထွန်းကပြောပါတယ်။အခုလိုပစ်ခတ်မှုဖြစ်တာနဲ့ပတ်သက်ပြီး KNU ဘက်ကတပ်စခန်းကိုအရင်လာပြစ်တာကြောင့်တမရော်ဘက်ကနေပြန်လဲပြစ်ခတ်တာဖြစ်တယ်လို့အရှိတောင်တိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးမောင်မောင်လက်ကပြောပါရယ် KNU ထိန်းချုပ်နယ်မြေတပ်မဟာ9မှာတမရော်ဘက်ကလမ်းဆက်လက်ဖောက်လုံနေတဲ့ကိစ္စကြောင့်အောက်ခြေရှိနှစ်ဖက်တပ်ကြားမကြာခဏပြစ်ခတ်မှုဖြစ်ပွားလာတယ်လို့ဒေသခံရွာသားထောင်ကျော်စစ်ဘေးတိမ်းရှောင်နေရဆဲလဲဖြစ်ပါတယ
်တပေါင်းလာပြည့်နေ့မှာကြာရောက်ခဲ့တဲ့82နှစ်မြောက်ပိုးဦးမျိုးသားနေ့မှာပိုးကောင်းဆောင်တွေကနေပြည်내တိတ်ရရှိရေးအတွက်မရမနေကြိုးပမ်းသွားမယ်လို့ပြောကြားလိုက်ပါတယ်။ပိုးမျိုးရာလူမျိုးရေးဖွဲ့ချုပ်လည်းကဘုံမူကြီးခေါဥက္ကာကတော့ဖက်ဒရယ်အခြေခံမှုကိုရေးသားပြီး Federal Facebook အခြေခံဥပဒေတရားပေါ်လာရင်တော့အဲ့ဒီထဲမှာ Federal တိုင်းပြည်ဖြစ်တာနဲ့ညီတင်းတင်းလျှောက်ပတ်တဲ့စီကံပြည့်မီတဲ့ဒေသတွေလူမျိုးတွေကပြည်နယ်အသစ်တွေပေါ်ဆုံးခွဲဆိုတဲ့ပုံမှန်တစ်ခုပြသန်းချက်တစ်ခုထည့်ဖို့ကြိုးပမ်းနေတယ်လို့မလာရှိရနေ့ကပြောကြားလိုက်ပါတယ်။ပိုးမျိုးရနေ့ကိုတထုံပြည့်ရှင်ဒုရယာဆန္ဒမင်းဖွားမြင်ရနေ့တပေါင်းလပ်ပြည့်နေ့ကိုတတ်မှတ်ထားပြီးတော့မုံပြည်နယ်တထုံမြို့နဲ့ရှမ်းပြည်နယ်ဟိုဘုံမြို့တွေမှာကျင်းပခဲ့ပါတယ်။
လာမယ့်2020ရွေးကောက်ပွဲမှာမွန်အမျိုးသမီးတွေပါဝင်ရွေးကောက်ခံဖို့နဲ့အမျိုးသမီးကိုယ်စားလှယ်တွေနိုင်ငံရေးကဏ္ဍမှာပိုမိုပါဝင်လာဖို့လိုအပ်တယ်လို့ပြီးခဲ့တဲ့မတ်လ5ရက်နေ့16ကြိမ်မြောက်မွန်အမျိုးသမီးများနဲ့အခမ်းအနားမှာဖြစ်မြောက်ရေးကော်မတီအဖွဲ့ဝင်မစ်ကွန်းချန်းနွန်ကတိုက်တွန်းပြောကြားခဲ့ပါတယ်။အခုလက်ရှိမှာမွန်ညီညွတ်ရေးပါတီမှာအမျိုးသမီး7300ခန့်လုံးပါဝင်နေတယ်လို့မွန်ပြည်သက်ပါတီဗဟိုကော်မတီမှာလည်းအမျိုးသမီး2ဦးပါဝင်ရရှိပြီးလူမှုရေးကဏ္ဍတွေမှာဥဆောင်နေတဲ့အမျိုးသမီးခေါင်းဆောင်တော်တော်များများပါဝင်နေတာတွေ့ရတယ်လို့၎င်းကဆိုပါတယ်။မွန်အမျိုးသမီးများနဲ့အခမ်းအနားကိုမော်လမြိုင်မြို့တန်လွင်ဥယျာဉ်ဝန်းမှာကျင်းပခဲ့ရမှာမွန်ပြည်နယ်လွတ်တော်ဥက္ကဋ္ဌဒေါက်တင်ဤမွန်ပြည်တက်ပါတီမွန်ညီညွတ်ရေးပါတီကတာဝန်ရှိသူတွေနဲ့မွန်အမျိုးသမီးကွန်ရက်အဖွဲ့ဝင်တို့တက်ရောက်ခဲ့ကြပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ UWSP UWSA ဝါပြည်တွေးစီညီညွတ်ရေးအဖွဲ့ထိန်းချုပ်ဒေသမှာရွေးကောက်ပွဲကျင်းပနိုင်ဖို့ဝါခေါင်းဆောင်တွေနဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့တွေ့ဆုံအပြီးရွေးကောက်ပွဲကျင်းပနိုင်ဖို့ဆက်လက်ညှိနှိုင်းစရာတွေကြန့်ရှိနေသေးတယ်လို့ UWSP တာဝန်ရှိသူတွေကပြောပါတယ်။ဝါဒေသအတွင်းရွေးကောက်ပွဲကျင်းပနိုင်ရေးအခြေအနေနဲ့ပတ်သက်ပြီးတော့အမည်ရဲ့စုစည်းချက်ကိုနိုင်ငံအိမ်ကတင်ဆက်ထားပါတယ်။
UWSP, UWSA, WB 3C ညီညွတ်ရေးပါတီက၎င်းတို့ထိန်းချုပ်ရာဒေသမှာရွေးကောက်ပွဲကျင်းပနိုင်ဖို့ပူးပေါင်းဆောင်ရွက်သွားမယ်ဆိုပေမဲ့အစိုးရနဲ့ဆက်လက်ညှိနှိုင်းစရာများစွာရှိသေးတယ်လို့ UWSP လာရှိုးဆက်ဆံရေးရုံးတာဝန်ခံဦးညီရန်ကပြောပါတယ်
။ဒီကျင်းပဆိုတာကတော့ဒီမဟုတ်ဘူးနေကိစ္စတွေအနောက်ဆုံးစည်းရည်လူရည်ပေါ့နော်ဒါတွေကဒါကျန်တဲ့အပိုင်းကတော့ဟိုဆက်လက်ညှိနှိုင်းဖို့တော့ပြင်ဆင်ဖို့တော့လိုပါလိမ့်တယ်နော်ဆွေးနွေးဖို့လိုပါလိမ့်တယ်နော
်။ဝါကူပိုင်အုပ်ချုပ်ခွင့်ရဒေသတွင်ဟူပန်ခရိုင်နဲ့မက်မန်းခရိုင်ဆိုတဲ့ခရိုင်တစ်ခုအတွင်းမှာမြို့နယ်6မြို့နယ်ထဲကမိုင်းမော်ပန်ဝိုင်းပန်ဆန်းနဲ့နာဖန်မြို့နယ်တွေမှာရွေးကောက်ပွဲကျင်းပနိုင်ရေးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းက UWSP အနေနဲ့ပူးပေါင်းဆောင်ရွက်နိုင်ရေးပြောကြားခဲ့တယ်လို့ဦးညီရန်ကဆက်ပြောပါတယ်
။ဒီကရက်လကုန်29ရက်နေ့ဝင်ကျင်နောက်တော့ကျွန်တော်တို့ဌာနချုပ်မှတွေ့တာနော်29ရက်နေ့ပေါ့နော်တွေ့တော့ကျကျွန်တော်တို့ကဒီနေ့မှကြံရှိနေတဲ့ဒီလေးမြို့နယ်မှာဒီရွေးကောက်ပွဲကျင်းပနိုင်ဖို့ဆွေးနွေးခဲ့ကြတာပေါ့နော်ကျွန်တော်တို့ဒုဥက္ကဋ္ဌပေါ့နော်တက်ရောက်တယ်နော်။ပါတော့ဆိုလဲဆိုတော့အကလို့ဒီလုပ်မယ်ဆိုရင်တော့လုပ်နိုင်မဲ့အစီအစဉ်ပေးတယ်ဆိုရင်တော့အထက်ထက်အတွက်အကျိုးပြုမယ်ဆိုရင်တော့ဒါကတော့ကျွန်တော်တို့အနေနဲ့ပူးပေါင်းမယ်ဆိုတဲ့ဒီသဘောထားတော့ပေးခဲ့တာပေါ့နော်။
ဝါနိုင်ငံရေးပါတီတွေအနေနဲ့ UWSP ရဲ့ထိန်းချုပ်နယ်မြေတွင်ရွေးကောက်ပွဲဝင်ရောက်ရှင်ပြန်ခွင့်ရရေးဟာ UWSP ပေါ်မှာတာမူတည်တယ်လို့ဝါမျိုးရာစီလုံးညီညွတ်ရေးပါတီဥက္ကဋ္ဌဦးညီပလုတ်ကပြောပါတယ်
တို့ကလည်းပါတီရှိတာဟုတ်နော်။တို့လည်းပါတီရှိတယ်။တကယ်လို့တို့အခြေအနေပေါ်ပဲမူတည်တယ်။တို့ဖွင့်လာလဲကျွန်တော်တို့ကသွားလာလို့ရမှာလေ။ခုနစီယုံလို့လည်းရမှာလေ။ပါတီအနေနဲ့ပေါ့။တကယ်လို့တို့အဲ့လိုမျိုးမဖွင့်ပေဘူးဆိုရင်တို့ဟာပဲဆိုရင်တော့ဒါတော့သမျိုးဖြစ်သွားပြီပေါ့နော်
။ဝါကိုပိုင်အုပ်ချုပ်ရေးအတိုင်းတွေမှာမြို့နယ်6မြို့နယ်ပါဝင်ပြီးအဆိုပါမြို့နယ်တွေကိုခရိုင်တစ်ခုဖြစ်ဖွဲ့စည်းထားပြီးအဆိုရထိန်းချုပ်ရာဟူပန်နဲ့မက်မန်မြို့တွေမှာတော့ရေကောက်ပွဲပုံမှန်ကျင်းပတာရှိခဲ့ပေမဲ့ UWSP ထိန်းချုပ်ရာပန်ဆန်းမိုင်းမော်ပန်ဝိုင်နဲ့နာဖန်မြို့တွေမှာတော့ကျင်းပနိုင်တာမရှိခဲ့ပါဘူး
။ဆက်ပြီးတော့အိန္ဒိယမြန်မာအဆိုရတို့ပူးပေါင်းဆောင်ရွက်နေတဲ့ကလက်တန်ဘတ်ဆောင်ဖွံ့ဖြိုးရေးစီမံကိန်းမှာအသုံးပြုဖို့လောင်စာစီနဲ့စားနပ်ရိက္ခာတွေတင်ဆောင်လာတဲ့ဆက်နပိန်ရင်ကိုချင်းပြည်နယ်ပလောဝမြို့မရောက်ခင်မှာရခိုင်တပ်တော် AA ကမီးရှို့ဖျက်ဆီးလိုက်တယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ကပြောပါတယ်။ဒီလိုဖြစ်ရက်တွေကြောင့်ကလက်တန်မြစ်စီမံကိန်းရဲ့အခြေအနေကဘယ်လိုမျိုးဖြစ်လာနိုင်သလဲ။အကြောင်းဆုံးကိုတော့ကိုရောဘက်ကစူးစီးထားပြီးနမ်ဟောင်ကနေတင်ဆက်ပေးထားပါတယ်ရှင်။
ကလဒန်ပတ်စုံဖွံ့ဖြိုးရေးစီမံကိန်းရဲ့အစိတ်ပိုင်းပလဝနဲ့မီဇိုရန်ပြည်နယ်ဇိုရင်ပွေးကာလန်ဖတ်လို့ရေးမှာအသုံးပြုမဲ့လောင်စာစီနဲ့စားနပ်ရိက္ခာတွေကိုတည်ဆောင်တဲ့ဆက်နှစ်ဘင်းရင်တစည်းကိုပြီးခဲ့တဲ့ဖေဖော်ဝါရီလ29ရက်နေ့ကရခိုင်တပ်မတော် AA တပ်ဖွဲ့ကမီးရှို့ဖျက်ဆီးလိုက်တာလို့ချင်းပြည်နယ်အစိုးရအဖွဲ့ပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ်
ကျွန်တော်တို့ကပလဝကိုအခုစစ်တွေကြောက်တော့ပကမင်းဆန်စီစားအဲ့ဒီဟာတွေတင်လို့မရ73တင်လို့မရဘူးအဲ့ဒီလိုဖြစ်တဲ့အတွက်အိန္ဒိယဆိုင်ပေါ့ဟိုကလကန်ဆိုင်ညချောင်းဖုန်ပေးစီမကိမှာပါတယ်အိန္ဒိယဟိုနိုင်ငံကနေပြီးတော့သူတို့ဆက်ရတဲ့အတွက်73စီပေါ့ဒီစဲပရီမီးယားဒီစဲရဲ့
ပလဝနဲ့မီဇိုရန်ပြည်နယ်ဇိုရင်ပွိအထိကာလန်ဖောက်လုပ်တဲ့စီမံကိန်းရှစ်ဆက်လုံးမဖြစ်နိုင်တော့ဘူးလို့ဝန်ကြီးကစက်ပြောပါတယ်။နိုင်ငံတော်အဆင့်ကနေလုံခြုံရေးတရားမလုပ်ပေးရင်ပလဝနဲ့မီဇိုရန်ပြည်နယ်ဇိုရင်ပွိအထိကာလန်ဖောက်လုပ်တဲ့စီမံကိန်းရှစ်ဆက်လုံးမဖြစ်နိုင်တော့ဘူးလို့ဝန်ကြီးကစက်ပြောပါတယ်။ဒါအပြင်ဒီစစ်ပြက်လူနီးပါးဖြစ်နေတဲ့အတွက်ပလဝမြို့နယ်မှာကုံစင်းလုံးအဆမတန်တက်နေတဲ့အပြင်ရက်ခပြက်လက်နေတဲ့အနေအထားဖြစ်နေပါတယ်။
ဒါကဘာလဲဒီလိုဆိုတော့ဒီလိုဆိုတော့ဒီလိုဆိုတာနဲ့ပြည့်နေတဲ့ဆုံးကတော့ကလေးတွေမှာကကျွန်တော်တို့ကဘာသာအလဲမရဘူးဒီလိုပြည့်နေတဲ့ဆုံးကတော့ဒီလိုဆိုတာနဲ့ပြည့်နေတဲ့ဆုံးကတော့ကလေးတွေမှာကကျွန်တော်တို့ကဘာသာအလဲမရဘူးဒီလိုပြည့်နေတဲ့ဆုံးကတော့ဒီလိုဆိုတာနဲ့ပြည့်နေတဲ့ဆုံးကတော့ကလေးတွေမှာကကျွန်တော်တို့ကဘာသာအလဲမရဘူးဒီလိုပြည့်နေတဲ့ဆုံးကတော့ဒီလိုဆိုတာ
ပလဝမြို့နယ်ဟာအခုလက်ရှိညမထွက်ရအမိန့်ထုတ်ပြန်ထားတဲ့အပြင်အင်တာနက်လိုင်းတွေကိုလည်းဖိဖွဲလာ၃ရက်နေ့ကစလို့ယနေ့ချိန်ထိပိတ်ထားဆဲပဲဖြစ်ပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်မြင်းပြမြို့နယ်ဖားပြိုကြီးရွာနီးမှာရခိုင်လက်နက်ကိုင်အဖွဲ့အေအေနဲ့မြန်မာစစ်တပ်တို့အကြမ်းတိုက်ပွဲဖြစ်ပွားခဲ့တာကြောင့်အရက်သား၅ဦးသေဆုံးပြီးနေအိမ်တချို့မိလောင်ခဲ့ပါတယ်။ရပ်ပေါင်း 90နေထိုင်ရုံနဲ့မဲပေးနိုင်တဲ့ရွေးကောက်ပွဲဆိုင်ရာနီးဦးပရိပုံမှ10ကိုဖျက်သိမ်းပေးဖို့ကချင်အမျိုးသားကွန်ဂရက်ပါတီကတောင်းဆိုလိုက်ပါတယ်။
တော်ရရှိနေခု90ကြာကတော့ဗီအန်အိုင်ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။ထိုင်းချေဆိုင်ဗီအန်အိုင်ဝိုင်းတို့သားတွေစစ်စစ်တင်ဆက်ပေးတဲ့တိုင်းရင်သတင်းလွှာဖြစ်ပါတယ်။ဗီအိုအီအမီလိပ်စာကဘာမီးစ် @vnews.com ဖြစ်ပါတယ်။အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တိုင်းရင်အစီ 9335 ကနေပြန်လည်နားဆင်နိုင်ပါရခင်ဗျာအခုတော့တောက်ချက်နေမနဲ့ခင်သတင်းချင်းချုပ်ကိုခူအောင်လင်းဦးကကြေညာပေးပါမယ်ခင်ဗျာ
မချရင်တော့ပဲဖလော်ရီဒါပြည်နယ်မှာရှိတဲ့အမေရိကန်သမ္မတပိုင်မာလာလာကိုအပန်းဖြေဟိုတယ်မှာသမ္မတတော်နဲ့ထရန့်နဲ့တွေ့ဆုံရမှာဘရာဇီးသမ္မတနဲ့အတူလိုက်ပါခဲ့တဲ့ဆက်သွယ်ရေးအရာရှိမှာဗိုင်းရပ်စ်ပိုးကူးစက်နေတာတွေ့ရတာကြောင့်ဘရာဇီးသမ္မတဂျာယာပါလိုဆိုနာရိုကိုလည်းကူးစက်မှုရှိမရှိစစ်ဆေးခံပြီးစောင့်ကြည့်နေရပါတယ်ဘရာဇီးသမ္မတရဲ့ဆက်သွယ်ရေးအရာရှိဖြစ်သူနဲ့ဘေဂျင်းရှင်ထိုင်ခဲ့တဲ့သမ္မတထရန့်ကတော့ကူးစက်မှမစိုးရိမ်တဲ့ကြောင့်ဂျာသာဘရင်းကအိုင်လန်ဝန်ကြီးချုပ်နဲ့တွေ့ဆုံချိန်မှာပြောဆိုသွားခဲ့တာပါအမေရိကန်အစိုးရရဲ့ဈေးကွက် Wall Street ညွှန်ကြေးတွေ1989ခုနှစ်တုန်းကအဆိုးအဝါဆုံးကျဆင်းခဲ့တဲ့ Black Friday နောက်ပိုင်းကျသာပြီးနေ့မှာအဆိုးအဝါဆုံးဖြစ်ခဲ့ပါတယ်။ Dow Jones ညွှန်ကြေးတွေဆယ်ရာလုံးကျသွားခဲ့တယ်လို့တခြားအစိုးရဈေးတွေဖြစ်တဲ့ S&P 500နဲ့ Nasdaq Composite တွေပါဆိုရင်လည်းဈေးပိတ်တဲ့အချိန်မှာဆယ်ရာလုံးစီအတိအကျကျဆင်းသွားခဲ့ကြတာပါ။ Coronavirus ကူးစက်မှုကိုတားဆီးဖို့ဂျိုးပန်းတဲ့အနေနဲ့ဥရောပနိုင်ငံကအလုံးဒီပါကခီးသွားတွေကိုဝင်ဝင်တားမြစ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာလိုက်တဲ့ပေါ်ဥရောပထိပ်တန်းရာရှိတွေကြာသာပြေးနေမှာပဲဝေဖန်လိုက်ကြပါတယ်အမေရိကန်ကတိုင်ပင်ဆွေးနွေးရရင်မလုပ်ဘဲခီးသွားတွေကိုတားမြစ်ဖို့တစ်ဖက်သက်ဆုံးဖြတ်ချက်ပေါ်ကိုဥရောပသမ္မတ EU အနေနဲ့လက်မခံနိုင်တဲ့အကြောင်းဥရောပကွန်ရှင်ဥက္ကဋ္ဌနဲ့ဥရောပကောင်စီဥက္ကဋ္ဌတို့ကပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြတာပါဒီမနက်ကမှကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်ထိန်းချုပ်ရေးအစီအစဉ်တစ်ပြေးတစ်ပိုင်းဖြင့်လူစုလူဝေးနဲ့အခမ်းအနားတွေကိုပြန်လည်သုံးသပ်ဖို့နဲ့စောင့်ကြည့်စစ်ဆေးဖို့စီစဉ်နေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO က ကမ္ဘာတော်ဝန်ပြည့်နှက်နဲ့ကာယောဂဖြစ်ကြီးညာလိုက်ပြီးနောက်တစ်ရက်ဖြစ်တဲ့ခြေသာပင်နေ့မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်ခြင်းပါတဲ့ရေးပေါ်စီဝေပွဲမှာဆွေးနွေးကြတာဖြစ်ပါတယ်
။ပောက်ကြံနေမနေ့ကထိတ်တန့်ရောက်နေတဲ့တရင်ချင်းချုပ်ကိုကိုအောင်လွင်ကကြီးညာပေးကြတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။အစီအစဉ်မှုကတော့ကျွန်တော်ရေးမထုံးပါ။ဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်တိထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter second line to meter second line to meter 25တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါသောတဲ့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေပါစေ
This program has come to you from the Voice of America, Washington.